Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် March 18ရက်ကြာတာပရိနိညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိကြညမှာပါ။အီရန်နဲ့ဆီးရီးယားမှာ IS အဖွဲ့ရဲ့ကျူးလွန်မှုတွေကလူမျိုးတုံးတက်ပြတ်မှုမြောက်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ရွှေပြောင်းဒုက္ခတွေအရေးနောက်ဆုံးသဘောတူညီချက်တစ်ခုရဖို့တူရကီနဲ့ဥရောပသမဂ္ဂကိုဆွေးနွေးနေပါတယ်။အမေရိကန်စစ်တပ်ရဲ့သမရိုးကျစစ်ပွဲဆင်နွှဲနိုင်စမ်းအပေါ်စစ်ဖက်ခေါင်းဆောင်တွေစိုးရိမ်နေတဲ့အကြောင်းပြောကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်မြန်မာလူမှုရေရဲ့ကံကွက်မှုကြောင့်ရပ်ဆိုင်းထားတဲ့မြစ်ဆုံရေကာတာစီမံကိန်းကိုအစိုးရတက်လက်ထက်မှာပြန်လည်စတင်နိုင်အောင်ကြိုးပမ်းမယ်လို့တရုတ်ထိပ်တန်းရရှိသူကပြောပါရယ
်အရဟံဟီဟာအရင်ညဉ့်ပိုင်းအဲမြန်မာ政府ကစွတ်
တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးဒီယွန်ကျန်မင်းပြောသွားတာပါမြစ်ဆုံစီမံကိန်းပြန်စားဖို့တရုတ်ဘက်ကအခုလိုဖိအားပေးမှုတွေကအစိုးရတဲ့အတွက်ဘယ်လိုစိန်ခေါ်မှုတွေဖြစ်လာနိုင်ပါသလဲမကြခင်ပြည်စုံနာဆင်နေပါတယ်တခါဒီအစိုးရတဲ့လက်ထက်မှာဝန်ကြီးဌာနတွေကိုပေါင်းစည်းတာလျှော့ချတာတွေလုပ်သွားဖို့သမရသက်ကဒီကနေ့အဆိုပြုလိုက်တဲ့အပေါ်မြန်မာရေးသုံးသပ်သူတွေနဲ့မြန်မာပြည်သူတွေရဲ့သဘောထားအမြင်တွေကိုလည်းကြားဖို့ရှိပါတယ်တခါမြန်မာနိုင်ငံလူခွင့်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရင်းညီလာခံမှာဒီကနေ့ဘာတွေသုံးသပ်တင်ပြခဲ့ကြသလဲဆိုတာကိုလည်းနားဆင်ရပါမယ်ဒီရာတွေကိုမတင်ပြခင်မှာအရင်ဆုံးကတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိမ်းတဲ့မတ်တင်ကြီးထိုက်တို့ကတက်လက်ကြင်ညာပေးကြပါမယ်ရှင
် IS အစွန်ရောက်ဘက်ကကျူးလွန်တဲ့စုသွန်းရေးဆက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုမြောက်တယ်လို့သူသတ်မှတ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်အီရန်နဲ့ဆီးရီးယားကဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေပေါ့ IS အစွန်ရောက်ဘက်ရဲ့ကကျူးလွန်တဲ့စုသွန်းရေးဆက်မှုတွေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစ်ခုကိုမလာ18ရက်နေ့နောက်ဆုံးထားပြီးပေးဖို့ကွန်ကရက်လွှတ်တော်ကသမရအိုဘားမားအဆိုရကိုသတ်မှတ်ပေးထားတဲ့နောက်ဆုံးနေ့ဒီကနေ့မှာဝန်ကြီးကယ်ရီကအဲ့ဒီလိုကြေညာတာပါသတ်မှတ်ပေးထားတဲ့နောက်ဆုံးရက်အမီအဆိုရအဖွဲ့အနေနဲ့ဆုံးဖြတ်ပေးနိုင်မှာမဟုတ်ဘူးဆိုပြီးဗိုလ်ဒူးနေတုန်းကတော့မစ္စတာကယ်ရီကပြောခဲ့ပါသေးတယ်တခြားနိုင်ငံတစ်ခုမှာလူမျိုးတုံးတက်ပြတ်မှုဒါမှမဟုတ်လူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တာဟာအမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေကြောင်းအရတာဝန်တစ်ခုခုရှိတယ်ဆိုတဲ့အတိတ်ပဲမသက်ရောက်ဘူးလို့နိုင်ငံသားရေးဝန်ကြီးဌာနကပြောထားဥပါတယ်ဒါပေမဲ့လည်းလူမျိုးတုံးတက်ပြတ်မှုအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်တာဟာမူဝါဒရေးရပိုင်းမှာတည်ရောက်မှုတစုံတရာတော့ရှိလာမှာပါအထူးသဖြင့်လူမျိုးစုတစ်ခုခုဒါမှမဟုတ်နိုင်ငံတစ်ခုခုကကြီးမားတဲ့လူဦးရေတစုကိုရွေချက်ရှိရှိနဲ့တက်ပြတ်တာကိုလူမျိုးတုံးတက်ပြတ်မှုဖြစ်သတ်မှတ်ထားပါတယ
်ဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS စစ်သွေးချော်အဖွဲ့ကိုစစ်ရေးအရတိုးမြှင့်တိုက်ခိုက်ခဲ့တာကြောင့်လွန်ခဲ့တဲ့15လအတွင်း IS အဖွဲ့ရဲ့နယ်မြေ22ရာခိုင်နှုန်းဆုံးရှုံးသွားပါတယ်ဒါအပြင်ဒီနှစ်စကတည်းကဆိုရင်နယ်မြေ8ရာခိုင်နှုန်းဆုံးရှုံးတာရှိပါသေးတယ်ဒါဟာ IHS ဂျိန်းဆောင်ချီလေးလာရေးအဖွဲ့ရဲ့လေးလာသုံးသက်ချက်အရာတိလာတဲ့ရလပ်ပါစစ်သွေးကြတွေဟာပိုပြီးတီးခြားဖြစ်လာနေပြီးတော့ရောနေကြဆင်းလာနေပုံရတယ်လို့ IHS ဂျိန်းအဖွဲ့ကပြောပါတယ် IS အဖွဲ့ကမြို့တော်အဖြစ်သတ်မှတ်ထားတဲ့ရက်ကာနဲ့တူရကီနယ်စပ်အကြားဆီးရီးယားမြောက်ပိုင်းဒေသကို IHS အဖွဲ့ကထောက်ပြပါတယ်အဲ့ဒီဒေသမှာရုရှားနဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်မြေပြင်မှာခတ်နဲ့ဆွန်နီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်စစ်သွေးကြတွေကိုမောင်းထုတ်လိုက်နိုင်ပြီးနေဆက်ဖြတ်တဲ့အဓိကနေရာတွေ IS လက်အောက်ကလွတ်သွားပါတယ်အခုဆိုရင် IS အဖွဲ့ဟာ Syria နယ်မြေအစီအပိုင်းလေးတစ်ခုကိုပဲထိန်းသိမ်းထားနိုင်ပြီးတော့အဲ့ဒီကနေထောက်ပံ့ရေးပစ္စည်းတွေနဲ့တိုက်ခိုက်သူတွေကိုတူရကီနိုင်ငံကနေခိုးသွင်းနေပါတယ
် Syria နိုင်ငံကနေရုရှားတပ်ဖွဲ့တွေကိုယူသိမ်းထားတယ်ဆိုတာတော့မှာပဲလိုအပ်တယ်ဆိုရင်နိုင်ငံပိုင်းတွင်အဲ့ဒီကိုရုရှားတပ်ဖွဲ့တွေပြန်လွှတ်နိုင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ပရိပခါရှေမြင့်လာအောင်သူမလုပ်ချင်ပါဘူးလို့ CIA စစ်ပွဲမှာတာဝန်ထမ်းဆောင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုဂုံပြုချင်းမြင့်တဲ့အခမ်းအနားမှာသမရဘူတင်ကပြောပါတယ်။ဆီးရီးယားအနာပိုင်းတွင်လည်းသမရဘာရှားရဲ့အဆက်ကိုတိုက်နေတဲ့အတိုက်ခံအဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးသဘောတူညီချက်တစ်ခုရလာဖို့အတွက်တာမန်တွေးကြည့်ုံနဲ့သိနိုင်တဲ့အသည့်မျိုးရှိလာမယ်လို့သူမျှော်လင့်နေတဲ့အကြောင်းလဲမစ္စတာဘူတင်ကပြောပါတယ်။ဆီးရီးယားကတပ်ဖွဲ့အများစုကိုယုတ်သိမ်းနေတာ၂ရက်၃ရက်အတွင်းပြီးမယ်လို့ရုရှားလေတပ်ဦးစီးချုပ်ကပြောပါတယ်။ဆီးရီးယားမှာရုရှားတပ်ဖွဲ့ဝင်3000ကနေ6000အထိရှိမယ်လို့အမေရိကန်ပြည်ထောင်စုကခန့်မှန်းထားပြီးတပ်ဖွဲ့တွေစုခွာပြီးတဲ့နောက်အင်အား1000လောက်ဆက်ထားမယ်လို့ရုရှားကပြောပါတယ
်။ဘရပ်ဆဲလ်မြို့တော်မှာဒီကနေ့နဲ့မနေ့ပြန်2ရက်ချင်းကြာကျင်းပမဲ့ထိပ်သီးအစည်းအဝေးမှာရွှေပြောင်းဒုက္ခသည်ဆိုင်ရာနဲ့ပတ်သက်ပြီးတူရကီနိုင်ငံနဲ့နောက်ဆုံးသဘောတူညီချက်ရမယ်လို့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေမျှော်လင့်ထားကြပါတယ်။ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတော့တစ်ခုကတော့ EU အရှေ့ဘက်အစွန်းကနိုင်ငံတွေရဲ့အရေးမြစ်တွေကုန်ခတ်မဲ့အရေးကနေတက်တာစေဖို့ထောင်ပေါင်းများစွာသောရွှေပြောင်းဒုက္ခသည်တွေကိုတူရကီနိုင်ငံကိုပြန်ပို့မယ်အငင်းပွားပွဲအစီအစဉ်တစ်ခုပါဝင်ပါတယ်။တူရကီကရွှေပြောင်းဒုက္ခသည်တယောက်ကိုလက်ခံတိုင်းမှာတူရကီမှာရှိတဲ့ဆီးရီးယားဒုက္ခသည်တယောက်ကိုလက်ခံမယ်လို့ EU ကပြောပါတယ်။ စုစုပေါင်းဒုက္ခသည်9000လောက်အထိကိုလက်ခံမယ်လို့ EU ကပြောပြီးကုလသမဂ္ဂဒုက္ခသည်အေဂျင်စီကကြီးချက်မဲ့လုပ်ငန်းစဉ်အောက်မှာအဲ့ဒီဒုက္ခသည်တွေကိုဥရောပမှာအခြေစိုက်နေထိုင်ရအောင်လုပ်ပေးမယ်လို့ဆိုပါတယ်။လူတွေခံစားနေရတဲ့ဘေးဒုက္ခသည်တွေတတ်တာစီဖို့နဲ့တည်ငြိမ်မှုရှိအောင်ပြန်ပြီးထိန်းသိမ်းဖို့လိုအပ်တဲ့တာမန်နဲ့မတူတဲ့ယာယီလှုပ်ဆောင်ချက်တွေချမှတ်လှုပ်ဆောင်ဖို့ပူတဲ့ထုတ်ပြန်ချက်မူကြမ်းမှာတောင်းဆိုထားပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေကြာတာပရိညာဘက်သတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်တရုတ်ရုရှားအီရန်နဲ့မြောက်ကိုရီးယားတို့လိုနိုင်ငံတွေကစစ်တပ်တွေနဲ့တမယိုးကျစစ်ပွဲဆင်နွှဲနိုင်မဲ့စွမ်းရည်အပေါ်စိုးရိမ်နေကြောင်းအမေရိကန်စစ်ဘက်ကောင်ဆောင်တွေဗိုလ်ဒူးနီကပြောကြပါတယ်အမေရိကန်စစ်ဖက်အနေနဲ့အရှိလေပိုင်းမှာအကြမ်းဖက်ဝါဒတံပြန်ရေးနဲ့လက်နက်ကင်ထောက်ချောက်မှုနှိမ်နင်းရေးတွေကိုအာရုံစိုက်နေရတာကြောင့်ကမ္ဘာရဲ့တခြားတနေရာမှာသာပြိပခါဖြစ်လာရင်ရှုပ်ထွေးတဲ့တိုက်ပွဲမျိုးကိုရင်ဆိုင်ဖို့ရာအစီအစဉ်ချပြင်ဆင်ဖို့စွမ်းရည်အရင်းအမြစ်အလုံးလောက်မရှိဘူးလို့အမေရိကန်ကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးမာ့ခ်မီလီကအောက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီကိုပြောတာပါဒီတော့ဒီမှာပဲမြောက်ကိုရီးယားကအခုနောက်ဆုံးနျူကလ িয়ার နဲ့ပဲ့ထိန်တုံးကြီးစမ်းသပ်တာတွေလုပ်ခဲ့တဲ့အပေါ်အမေရိကန်ကနောက်ထပ်တံခတ်အရေးယူမှုတွေချမှတ်လိုက်ပါတယ်မြောက်ကိုရီးယားအနေနဲ့နိုင်ငံတကာလိုက်နာလှုပ်ဆောင်ရမှာတွေနဲ့အညီလှုပ်လာတဲ့အထိမြောက်ကိုရီးယားကိုဆက်ပြီးအရေးယူသွားမယ်လို့သမရအင်ဂျီလိုပြောခွင့်ရ George Ernest ကပြောပါတယ
်။တရုတ်နိုင်ငံမှာဒီကနေ့ကစတင်ပြီးအာဏာသက်ရောက်တဲ့ online မှာတင်နာတွေအပေါ်စီကံသတ်မှတ်ချက်အသစ်တွေဟာ cyber internet ကိုပိုပြီးတင်းထင်းကျပ်ကျပ်ထိန်းချုပ်ဖို့အာဏာပိုင်တွေကိုဥပဒေကြောင့်အရခိုင်မာရှင်းလင်းတဲ့လုပ်ပိုင်ခွင့်အာဏာတွေပေးလိုက်တာဖြစ်ပါတယ်။ဒါအပြင်ပုံနှိပ်စာနယ်ဇင်းတွေမရတဲ့အာသာချက်တွေကြောင့်ဥပဒေကြောင့်အရလက်ဟာမှုတွေကိုလည်း short ချလိုက်နိုင်ပါတယ်။ဒါပေမဲ့လည်းအခုစီကံသတ်မှတ်ချက်အသစ်တွေဟာတိတ်ကိုကျေပြန့်လွန်းတဲ့အတွက်အလင်းတင့်တယ်လို့အရေးယူလှုပ်ဆောင်မှုတစ်ခုခုဟာဒေါ်လာဘီလီယံပေါင်းများစွာတန်းတဲ့ထွန်းသစ်လုပ်ငန်းတွေရဲ့အလားအလာကိုထိခိုက်စေလိမ့်မယ်လို့လေ့လာသူတွေကသတိပေးပါတယ်။တရုတ်နိုင်ငံမှာအင်တာနက်အသုံးပြုသူ 54.3% တန်းကျပ်ရှိပြီးလက်ကင်ဖုန်းလိုမိုဘိုင်းပစ္စည်းတွေပေါ်မှာအွန်လိုင်းဂိမ်းတွေကိုကစားကြတဲ့တန်ဖိုးငွေဟာပြီးခဲ့တဲ့နှစ်က 21.9 ဘီလီယံထိရှိခဲ့ပါတယ်။ဒီ online game လုပ်ငန်းဟာလည်းအခုစီကန်းသစ်တွေအရာစောင့်ကြည့်ကြည့်ချက်ခံရမဲ့အထဲမှာပါနေပါတယ်။ဒါပေမဲ့လည်းကုမ္ပဏီတစ်ခုချင်းစီကိုလိုက်ပြီးကြည့်ချက်မဲ့အစား Apple App Store ဒါမှမဟုတ် Google Play လို့ online ပေါ်ကနေ app ဖြန့်တဲ့ကုမ္ပဏီတွေကိုတရုတ်အာဏာပိုင်တွေပို့ပြီးဖိအားပေးပွဲရှိနေပါတယ်
။တူရကီနိုင်ငံမှာရှိတဲ့ဂျာမနီနိုင်ငံရဲ့တန်မှန်ရေးဌာနတွေနဲ့အကြောင်းတွေကိုလူညုံရေးအကြောင်းပြချက်တွေနဲ့ဒီကနေ့ပိတ်ထားပါတယ်။တိုက်ခိုက်မှုဖြစ်လာနိုင်ခြေရှိတဲ့ဆိုတဲ့ခိုင်လုံတဲ့သတင်းတွေကိုလူညုံရေးတပ်ဖွဲ့တွေကြားထားတာကြောင့်အန်ကာရာမြို့တော်ကတန်ယုံအစ္စတန်ဘူမြို့ကကောင်စစ်ဝင်ယုံနဲ့အဲ့ဒီမြို့နှစ်မြို့လုံးမှာရှိတဲ့ဂျာမန်ကျောင်းတွေကိုပိတ်ထားလိုက်ရတယ်လို့ဂျာမန်နိုင်ငံသားရေးဝန်ကြီးဖရန့်ဗော်လ်ဒါစတိုင်မိုင်ယာကဘာလင်မြို့တော်မှာသတင်းတောက်တွေကိုပြောပါတယ်ဂျာမန်နိုင်ငံသားတွေကိုကာကွယ်ဖို့အတွက်ကြိုတင်သတိပြုလှုပ်ဆောင်ချက်အနေနဲ့အခုလိုလုပ်ဖို့လိုအပ်တာဖြစ်တယ်လို့ဝန်ကြီးစတိုင်မိုင်ယာကပြောပါတယ်တူရကီကလူညုံရေးအခြေအနေနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုဆိုင်ရာနောက်ထပ်သတင်းအချက်အလက်ရဖို့ဂျာမနီနိုင်ငံအနေနဲ့ကြိုးစားနေတယ်လို့လည်းဝန်ကြီးကပြောပါတယ်လက်ရှိအခြေအနေအောက်မှာတူရကီရတပ်ဖွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုတွေကျေးဇူးတင်တဲ့အကြောင်းလဲဂျာမန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။တူရကီကတန်တမာရေးဌာနတွေကိုရှောင်ချဖို့နဲ့လာမယ့်ရက်တွေအတွင်းခီးသွွာလာမှုဆိုင်ရာသတိပေးချက်တွေကိုစောင့်ကြည့်ကြဖို့ဂျာမန်နိုင်ငံသားရေးဌာနကဂျာမန်နိုင်ငံသားတွေကိုတိုက်တွန်းထားပါတယ်
။ Donald Trump အမေရိကန်သမ္မတဖြစ်လာမယ့်အရေးကကမ္ဘာကြီးရင်ဆိုင်နေရတဲ့6ခုမြောက်အကြီးမားဆုံးချင်းချမှုဖြစ်တယ်လို့ဗြိတိသျှသုတေသနအဖွဲ့ EIU ရဲ့စမ်းစစ်ချက်တစ်ခုမှာဖော်ပြပါတယ်။Donald Trump အမေရိကန်သမ္မတဖြစ်လာမယ့်အရေးဟာအကြမ်းဖက်ဝါဒကြောင့်ကမ္ဘာစည်းဝေးရေးမတည်မငြိမ်ဖြစ်စေမယ့်အရေးနဲ့ချင်းချောက်မှုဒန်းတူရှိနေတယ်ဆိုပြီး EIU ရဲ့ဆက်စစ်ချက်ကဖော်ပြလိုက်တာဖြစ်ပါတယ်။ EIU ရဲ့နောက်ဆုံးကမ္ဘာတလွှာအန္တရာယ်ကြီးမားမှုအဆင့်သတ်မှတ်ချက်မှာတော့တရုတ်ရဲ့စည်းဝေးရေးတည်တည်တသာကြာဆင်းလာမှုကထိဆုံးမှရှိနေပါတယ်။အဲ့ဒီနောက်မှာတော့ Syria နဲ့ Ukraine နိုင်ငံတွင်ရုရှားရဲ့စီးရေးဆွတ်ဖက်မှုကြောင့်စီးရေးခေတ္တတစ်ခုပေါ်ပေါက်လာခဲ့မှုနောက်ထွန်းသစ္စာဈေးကွက်တွေအတွင်းစီးပွားရေးလုပ်ငန်းကြီးတွေရဲ့ကျွေးမီပြဿနာဥရောပသမဂ္ဂအတွင်းအကွဲအပြဲပြဿနာတွေကချင်းချောက်မှုတွေအဖြစ်ရှိနေပါတယ်။နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရဖို့မမြင်တဲ့အကြောင်း EIU ကပြောပါတယ်။ဒါပေမဲ့ဖြစ်လာနိုင်တဲ့အခြေအနေအလားအလာကအသင့်တင့်လောက်ရှိနေသေးပြီးသူသာသမ္မတဖြစ်လာရင်ဒါကအကျိုးဆက်ကြီးကြီးမားမားရှိလာမယ်လို့လည်းဗြိတိန်သုတေသနအဖွဲ့ EIU ကပြောဆိုလိုက်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေကနောက်ဆုံးကြိုင်နေတဲ့သူ့ရဲ့ပြိုင်ပွဲနှစ်ဦးနဲ့စကားဆက်ထိုးပွဲလုပ်မယ်အစားသူဆိုအားဖြင့်မိန်ကွန်းကြီးတစ်ခုကိုတနင်္လာနေ့မှာပြောဖို့ Donald Trump ကစီစဉ်နေပါတယ်။ Republican တွေအနေနဲ့စကားစစ်ထိုးပွဲတွေအလုံးလောက်လှုပ်ထားပြီးဖြစ်ပြီး Utah ပြည်နယ် Salt Lake မြို့မှာလုပ်မဲ့စကားစစ်ထိုးပွဲကိုသူမတက်ဘူးလို့ Trump ကပြောပါတယ်။ Trump မတက်ဘူးဆိုရင်တော့သူလည်းမတက်ဘူးလို့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစ်စစ်ကလည်းပြောပါတယ်။စကားစစ်ထိုးပွဲကို Trump တက်လာဖို့အတွက်လူထုက online မှာလက်မှတ်ရေးထိုးတောင်းဆိုကြဖို့အထက်လူတော်မှ Ted Cruz ကတိုက်တွန်းနေပါတယ်။ပါတီညီလကံကိုယ်စားလှယ်ရေးတွက်မှာတော့ Trump က683မဲရထားပြီး Cruz က410နဲ့နောက်ကလိုက်နေပါတယ်။ Utah နဲ့ Arizona ပြည်နယ်တွေမှာ Republican Primary ပနာမရွေးချယ်ပွဲတွေမတိုင်ခင်လာမယ့်တနင်္လာနေ့မှာစကားစစ်ထိုးပွဲလုပ်ဖို့စီစဉ်ထားတာပါ။ Democrat Party ဘက်မှာတော့အဲ့ဒီပြည်နယ်တွေအပြင် Idaho ပြည်နယ်မှာလည်းလာမယ့်အင်္ဂါနေ့ကျရင် Caucus ပနာမရွေးချယ်ပွဲလုပ်ဖို့ရှိပါတယ်။ Brazil သမ္မတ Dilma Rousseff ကသမ္မတဟောင်း Luiz Inácio Lula da Silva ကိုသူ့ရဲ့အရာရှိချုပ်အဖြစ်ခန့်လိုက်ပြီးတဲ့နောက်သမ္မတနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကပြန်ပြီးတောင်းဆိုလာကြပါတယ်။သမတဟောင်းလူလာကိုအခုလိုခန့်လိုက်တဲ့ပေါ်ဘရာဇီးလ်မျိုးကြီးအများအပြားမှာဆန္ဒပြသူတွေကပြစ်တင်ရှုတ်ချကြပါတယ်။ဒါဟာနိုင်ငံပိုင်ပီထရိုဘရော့စ်ရင်းနှံကုမ္ပဏီပါဝင်ပတ်သက်နေတဲ့ငွေမဲခေါ်ဝါချမှုအရှုပ်တော်ပုံတစ်ခုနဲ့ဆက်ဆက်ပြီးသမတဟောင်းကိုရေးယူမခံရအောင်ကာကွယ်ပေးဖို့ဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။သမတဟောင်းလူလာနဲ့လက်ရှိသမတရူဆက်တို့အကြားတယ်လီဖုန်းဆက်သွယ်ပြောဆိုချက်တွေကိုမကြာသေးခင်ကထုတ်ပြန်ပေးလိုက်တဲ့အထက်မှာအရေးယူမခံရဖို့အတွက်သမတဟောင်းကအကူအညီတောင်းနေဆိုတာပြနေတယ်လို့ပီထရိုဘရော့စ်အရှုပ်တော်ပုံစုစမ်းစစ်ဆေးမှုကိုဦးဆောင်လုပ်နေတဲ့တရားသူကြီးတူကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကီထိုက်တို့ကကြေညာပေးခဲ့ကြတာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတက်လက်တင်ပြပေးမှာပဲ။အရင်ဆုံးတော့မြစ်ဆုံစီမံကိန်းပြန်ဆဖို့တရုတ်ဘက်ကဖိအားပေးနေတာနဲ့ပတ်သက်ပြီးတော့ပြောပြပေးချင်ပါတယ်။ကန့်ကွက်ဆန္ဒပြမှုတွေနဲ့အကြီးကျယ်ကြုံခဲ့ရပြီးတဲ့နောက်ရပ်ဆိုင်းထားခဲ့ရတဲ့ကချင်ပြည်နယ်အတွင်းကမြစ်ဆုံရေကာတာစီမံကိန်းကိုအစိုးရတဲ့လက်ထက်မှာပြန်ဆနိုင်အောင်တရုတ်နိုင်ငံကဆက်ပြီးကြိုးပမ်းသွားမယ်အကြောင်းအစစ်မြစ်တပ်တမန်တဦးကဒီကနေ့ပဲထပ်မံပြောဆိုလိုက်ပါတယ်။မကြသေးခင်ရက်တွေအတွင်းစီမံကိန်းပြန်ဆနိုင်ရေးတရုတ်အစိုးရအစစ်မြစ်အရာရှိတွေဇက်တိုက်ဆိုသလိုပြောဆိုမှုတွေထွက်ပေါ်လာနေတဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်မဲ့အစိုးရအတွက်စိန်ခေါ်မှုတစ်ခုလည်းဖြစ်လာနိုင်ပါတယ်။ကိုအောင်လွင်ဦးကအပြည့်ဆုံးပြောပြပါမယ်ရှင်။
ပဝင်ကျင်တဲ့ဒေသခံလူမှုအသံဝန်းကိုထိခိုက်နိုင်တယ်ဆိုပြီးကန့်ကွက်မှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်သမ္မတဦးသိန်းစင်ဆိုရက2011ခုနှစ်ကတည်းကဆိုင်းငံ့ထားတဲ့စီမံကိန်းကိုပြန်ဆဖို့အစိုးရအသင်းနဲ့ဆွေးနွေးမယ်လို့တရုတ်နိုင်ငံကထပ်ပြောလိုက်တာဖြစ်ပါတယ်။ဒေါ်လာတန်ပေါင်း3600အကုန်ကျခံပြီးတရုတ်နိုင်ငံကဆောက်လုပ်မဲ့စီမံကိန်းအတွက်သဘောတူညီချက်တွေဟာအခုချိန်ထိမပြတ်ပြတ်သေးဘူးလို့လည်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလူဆန်မန်းကပေကျင်းမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။
2011ခုနှစ်မှာမြန်မာအစိုးရကစီမံကိန်းကိုရပ်လိုက်တာကအင်မတန်မှစိတ်မကောင်းစရာပါ။ဒါပေမဲ့လည်းစာချုပ်ကအသက်ဝင်နေစေဖြစ်ပါတယ်။စီမံကိန်း80နိုင်အောင်ပူးပေါင်းဆောင်ရွက်နိုင်ဖို့နှစ်နိုင်ငံစလုံးအတွက်အရေးကြီးနေပါတယ်။လက်ရှိအစိုးရအနေနဲ့စီမံကိန်းကိုပြန်ဆဖို့အချိန်မရှိတော့ဘူးလို့ထင်ပါတယ်။အစိုးရတွေတက်လာတဲ့အချိန်ကျရင်တော့စီမံကိန်းပြန်ဆနိုင်အောင်တရုတ်အစိုးရကဆက်ပြီးဆွေးနွေးသွားမှာပါ။
မြစ်ဆုံရေကတာစီမံကိန်းရပ်ဆိုင်ထားတဲ့အတွက်နှင်းနာမှုတွေရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကလည်းပြီးခဲ့တဲ့သတင်းပတ်ထဲပြောဆိုခဲ့သလိုဒီမတိုင်ခင်မှာလည်းမြန်မာနိုင်ငံဆိုင်ရာတရုတ်တံမကြီးကစီမံကိန်းပြန်ဆနိုင်မှုပြောဆိုခဲ့တာပါ။ဒါပေမဲ့လည်းရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့ NLD အစိုးရတဲ့အနေနဲ့ကတော့လူရည်ရဲ့ဆန္ဒကိုအလေးထားစဉ်းစားဆုံးဖြတ်မှာဖြစ်တဲ့အကြောင်း NLD ပါတီရဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကပြောပါတယ
်။ NLD ကပြောရေးခွင့်ရှိတဲ့ဒေါက်တာဇော်မြင့်မောင်ကတော့ပြောပြီလေ။ဒီလူတွေရဲ့ဥစ္စာလူလားကျင့်နေတာလုပ်ပါမယ်ဆိုတာပြောပြီလေ။ဘာကြောင့်လဲဆိုတော့ပြုတ်ကလှုပ်ရှင်နိုင်တော့လို့မရတော့ဘူးလေ။ဘာကြောင့်လဲဆိုတော့လူတို့တွေကမကြိုက်ဘူးဆိုတော့ဒါလုပ်ဖို့တော့ NLD ရတော့အစီအစဉ်ရှိမှာမဟုတ်ပါဘူး။တစ်ဖက်ကကျွန်တော်တို့တော့ဒီလိုအနိုင်ကျင့်လို့တော့ရမှာမဖြစ်ပါဘူး။ဘာလို့လဲနိုင်ငံတကာဥပဒေတည်းရှိတယ်။ကျွန်တော်နောက်မှလည်းဘိုးဘွားလိုအဆူအမဟုတ်တော့ဘူး။ကျွန်တော်ရဲ့အဆူအနောက်မှလည်းကဘာတစ်ခုလုံးရက်တည်နေပြီဆိုတော့ဒါကဘာတစ်ခုလုံးမှကျွန်တော်တို့ဖြစ်ရှင်းတဲ့အချိန်မှာပါဝင်လာရမှာပဲလေ။
မြန်မာနိုင်ငံပေါ်နိုင်ငံရေးစီးပွားရေးရဩဇာညောင်းပြီးအရင်စစ်ဆိုးရရင်နဲ့ရင်းရင်းနှီးနှီးဆက်ဆံတယ်လို့အများကယူဆထားတဲ့တရုတ်နိုင်ငံအနေနဲ့မကြသေးရင်နှစ်တွေကဆက်လို့ NLD နဲ့ဆက်ဆံရေးတည်ဆောက်နိုင်မှုကြိုးပမ်းတဲ့လက္ခဏာတွေလည်းတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတော့ကလည်း NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုတရုတ်သမ္မတရှီချင်းဖြင့်ပေကျင်းမြို့တော်မှာလက်ခံတွေ့ဆုံခဲ့တယ်လို့ NLD ကရွေးချယ်ထားတဲ့ဦးထင်ကျော်ကိုဒီသတင်းပတ်ထဲသမ္မတသစ်ဖြစ်လွှတ်တော်ကတင်ပြောင်းလိုက်တဲ့အပေါ်မှာလည်းတရုတ်သမ္မတကဝမ်းမြောက်ခွင့်ယူကြောင်းပြောဆိုခဲ့တာပါ။ဒီမှာအစိုးရအသင်းနဲ့ဆက်ဆံရေးခိုင်မာအောင်လုပ်ရမယ့်အခြေမျိုးမှာတရုတ်အစိုးရအနေနဲ့မြစ်ဆုံရေကတာစီမံကိန်းပြန်ဆဖို့ဖိအားပေးလာမယ်ဆိုရင်တော့ထိခိုက်မှုတွေကျင်းပနိုင်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းကသတိပေးပါတယ်
။ကျွန်တော်မြင်တော့လေဒေါ်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအောက်မှာဖွဲ့စည်းခဲ့တဲ့နော်ကမရဦးထင်ကျော်ဦးဆောင်တဲ့အစိုးရအဖွဲ့တနည်းအားဖြင့်ပြောရင်တော့ဒီ NLD အစိုးရအဖွဲ့လက်ထက်မှာတရုတ်ပြည်သူ့ကမရနိုင်ငံအပါအဝင်ပေါ့နိုင်ငံတကာကစီမံကိန်းကြီးတွေကို စနစ်တကျပြန်လဲတုံးတက်ပြီးတော့ပြည်သူလူထုရဲ့ဆန္ဒသဘောထားနဲ့အညီပေါ်ဆောင်တာမျိုးကိုစီစစ်ပြီးတော့လှုပ်ဖို့ကျင့်စင်နေပြီးတော့ကျွန်တော်နားလေတယ်အဲ့ဒီအတွက်ကြောင့်မလို့တရုတ်ပြည်သူ့တမန်နိုင်ငံအစိုးရနဲ့နော်တရုတ်ပြည်သူ့တမန်နိုင်ငံကုမ္ပဏီတွေအနေနဲ့ဒီစီမံကိန်းလုပ်ငန်းတွေကိုနော်အစိုးရကလက်ထက်မှာဖိအားပေးတွန်းအားပေးဆောင်ရွက်လာမယ်ဆိုရင်ပထမအဆင့်အနေနဲ့တော့မြန်မာပြည်သူလူထုစိတ်ရလုံးနဲ့တော့ဖိတ်တိုက်တွေ့လာနိုင်တဲ့အနေအထားမျိုးရှိပြီးတော့အဲ့ဒီကနေဆက်ဆက်ပြီးတရုတ်မြန်မာဆက်ဆံရေးပါဖိတ်တိုက်ပေါင်းချလာနိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်သုံးသပ်ပါတယ
်စစ်ဆွေးလက်ထက်မှာသဘောတူညီချက်ရရှိထားခဲ့ကြတဲ့မြေဆုံစီမံကိန်းပါဝင်မြန်မာနိုင်ငံတွင်တရုတ်နိုင်ငံကဝင်ရောက်လုပ်ကိုင်နေတဲ့စီမံကိန်းတွေဟာပွင့်လင်းမြင်သာမှုတွေအားနည်းတယ်လို့လည်းအများကထောက်ပြနေကြတာပါစကိုင်းတိုင်းမုံရွာခဲကလက်ပလောင်းတောင်ကျင်းနေစီမံကိန်းရခိုင်ပြည်နယ်ကြောက်ဖြူစကဲကနေတရုတ်နိုင်ငံယူနန်ပြည်နယ်တွေကိုရေနံနဲ့ဓာတ်ငွေပိုက်လိုင်းဖောက်လုပ်မဲ့စီမံကိန်းတွေမှာလည်းမြေယာသိမ်းဆည်းမှုတွေပတ်ဝန်းကျင်ထိခိုက်မှုတွေရှိတယ်ဆိုပြီးစန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်ပါတယ်ခင်ဗျာ
မြေဆုံစီမံကိန်းပြန်ဆဖို့တရုတ်ဘက်ကဖိအားပေးမှုတွေနဲ့မြန်မာအစိုးရတရင်ဆိုင်ရနိုင်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့ကိုအောင်လွင်ဦးကစူးစီးတင်ပြပေးသွားတာပါမြန်မာသမ္မတတရဲ့ဝန်ကြီးဌာနအဆိုပြုချက်အပေါ်မှာသုံးသက်ပြောဆိုမှုတွေကိုလည်းတလဲတပြပေးချင်ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်မဲ့မြန်မာအစိုးရအသစ်မှာလက်ရှိဝန်ကြီးဌာနတချို့ကိုပေါင်းပြီးဝန်ကြီးဌာန22ခုနဲ့ပဲဖွဲ့စည်းလုပ်ကိုင်သွားဖို့သမ္မတတကဒီနေ့လွှတ်တော်မှာအဆိုပြုထားပါတယ်။အရင်ကဒီဝန်ကြီးဌာနပေါင်း36ခုရှိခဲ့ရာကနေဌာနတချို့ကိုပေါင်းစည်းလိုက်မှဖြစ်လို့ဝန်ကြီးဌာနပေါင်း10ခုကျော်လောက်ရော့ကျသွားမှဖြစ်ပြီးတော့ဝန်ကြီးဦးရေလည်းအများကြီးရော့သွားတော့မှာပါ။ဝန်ကြီးဦးရေ18ဦးနဲ့လောက်ကైသွားမဲ့အစိုးရဝန်ကြီးအဖွဲ့အစ်မဘယ်လိုစိန်ခေါ်မှုတွေရှိပြီးတော့ဘယ်လိုကြော်လာသွားနိုင်မလဲဆိုတာကိုကျွမ်းကျင်သူတွေကိုမေးမြန်းပြီးတော့ဦးဝင်းမင်းကစူးစီးတင်ပြထားပါရရှင
်ပြည်တော်စုလွှတ်တော်အနေနဲ့စီစဉ်ထားတဲ့အတိုင်းပြည်တော်စုဝန်ကြီးဌာနအမည်နဲ့အရေးအတွက်ကိုဒီနေ့ထုတ်ပြန်ကြေညာရမှာသမ္မတရုံးဝန်ကြီးဌာန5ခုနောက်မိယထားတတ္ထုတွင်အားကစားသိပ္ပံနဲ့ဤပညာစတဲ့ဝန်ကြီးဌာနပေါင်း73ခုရော့သွားပြီးတိုင်းသာရေးရဝန်ကြီးဌာနအသစ်တစ်ခုတိုးလာပါတယ်တချို့ဝန်ကြီးဌာနတွေကိုနှစ်ခုပေါင်းခဲ့ရမှာစိုက်ပျိုးရေးနဲ့မွေးမြူရေးပို့ဆောင်ရေးနဲ့ဆက်သွယ်ရေးယဉ်ကျေးမှုနဲ့သာသနာရေးလျှက်စစ်နဲ့စွန့်ရင်စီမံစည်းဝါးနဲ့ဗန္ဓာရေးအလုံသမားနဲ့လူဝမှုကြီးကြပ်ရေးစတာတွေကိုတခုတည်းပေါင်းလိုက်ကြပါတယ်အစိုးရသုံးစီလျှော့ချနိုင်ဖို့အဓိကဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူတွေကဆိုခဲ့ပါတယ်အဲ့ဒီတော့အခုလိုဝန်ကြီးဌာနတွေလျှော့ချဖွဲ့စည်းလိုက်တာဟာအဓိကဘလို့အရေးပါပါလဲလို့မေးရမှာအစိုးရပြည်ပြင်ပြောင်းလဲတွေပေါ်မှာသူတေသနာလုပ်ပြီးကိုတိုင်လဲအချံပေးလာခဲ့တဲ့တင်ပွားမဂဇင်းအက်ဒီတာဟောင်းဦးတင်မောင်တန်းက
သူပေါင်းပို့လိုက်တာရေးကြည့်ဆုံးကတော့တကယ်ပြောင်းမယ်ရှိဆိုတဲ့ပဒင်းစကားပြည်သူဝန်ထမ်းတွေကြားထဲမှာရရှိသွားတာပဲဒါပြည်သူလူထုကြားထဲမှာလည်းရရှိသွားတာဒါအင်တာရေးကြည့်တယ်ကောင်းလဲကောင်းတယ်ဆိုတော့တစ်ဖက်မှာလည်းမတိကြမရရတဲ့တကြောင်ຢာရဲ့တက်ရောက်မှုကိုခံရတဲ့ဝန်ထမ်းတွေကတော့စိုးရိမ်ချက်တွေရှိကြမှာပေါ့နော်ဒါလေးကိုဘယ်လိုပြေပြောင်းအောင်လုပ်မလဲဘယ်လိုဒီနေ့ဒီချစ်တော်လုံးမလဲဆိုတာလေးကတော့စဉ်းစားဖို့လိုနေတယ်လို့ထင်တယ်စဉ်းစားစဉ်းစားကြမှာပါ
အဲ့ဒီတော့အခုလိုအမှုအရာကောင်းပေမဲ့လက်ထွေမှာကြုံလာနိုင်တဲ့အခက်အခဲတွေအတွက်ရောဘလို့ထင်ပါသလဲလို့မေးရမှာဥတ္တမောင်တန်းကဆက်ပြီး
ပုဂ္ဂလိကကုမ္ပဏီကြီးနှစ်ခုပေါင်းလာတော့မှပဲစင်ပတန်တူးချင်းစီမှာလည်းစိတ်ပြန်မှန်းရတယ်မေးရမသိရမှုတွေချိန်ရတယ်သို့တော်လည်းစနစ်တကျလေးလာပြီးတော့စနစ်တကျပေါင်းစီလိုက်လို့ရှိရင်အချိန်ကြီးပြီးပေါင်းစီမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဒီလိုဖြစ်ပေါ်လာနိုင်တဲ့ကြက်ကနာတွေကိုချော့ချတော့လို့ရတယ်လို့ကျွန်တော်ထင်တယ်။
ဒါအပြင်အစိုးရစီမံခန့်ခွဲမှုပြည်ပင်ပြောင်းလဲတွေကိုကမ္ဘာပိုင်အဖွဲ့မှသုတေသနလှုပ်အချံပေးနေတဲ့မတ်ချီပြာချစ်စောကလည်းအခုလိုဝန်ကြီးဌာနပေါင်းစည်းမှုအပေါ်စိန်ခေါ်မှုတွေကိုအခုလိုအသေးစိတ်အကြံပြုပါတယ်
။ခုဌာနကြီးနှစ်ခုပေါင်းစည်းရေပေါ့နော်။ဥပမာဆိုလို့ရှိရင်ဒီစီမံကိန်းနဲ့ဌာနကြီးနဲ့ပေါင်းစည်းရေပေါင်းစည်းရေဆိုလို့ရှိရင်အပြင်ဝင်လာရင်း2ယောက်ရှိရေအဲ့အပြင်ဝင်2ယောက်ရဲ့အောက်မှာဘယ်လိုပေါင်းစည်းမလဲပေါ့နော်။အပြင်ဒီပြည်နယ်တိုင်းအဆင့် KI အဆင့်မျိုးနဲ့အဆင့်မျိုးမှာဘယ်လိုမျိုးပေါင်းစည်းမလဲအထူးသဖြင့်ကဒီနေ့တိုင်းရာဘက်မှာတော်တော်လေးကို challenge တွေများနေဖြစ်နေ
။အဲ့ဒီတော့အခုလိုစိန်ခေါ်ချက်တွေကိုဖြည့်ရှင်းဖို့ဘယ်လိုအသေးစိတ်ပြင်ဆင်မှုတွေလုပ်ရပါမလဲလို့မေးရမှာဝန်ထမ်းတွေရဲ့လစာနဲ့ခန်းစား권တွေကိုပါလက်ရှိသုတေသနလုပ်နေတဲ့မတ်ကြီးပြချစ်စောက functional review လို့ခေါ်တဲ့လုပ်ငန်းဆောင်ရွက်မှုအဆင့်ဆင့်အသုံးသက်ချက်နဲ့ဝန်ထမ်းကျွမ်းကျင်မှုစွမ်းရည်ဆိုင်ရာမူပေါင်းတွေပြင်ထားဖို့လိုတယ်လို့ဆိုပါတယ်
။ကိုပြန်ပြီးတော့ functional review ပေါ့ဌာနရဲ့ဂိုးကပါလေပေါ့နော်ဌာနရဲ့အလုပ်သူတောင်းရင်ဆက်ဆောင်ရမယ့်အလုပ်ကပါလေနောက်ပြီး policy formulation ပေါ့နော်ဒီဌာနကြီးမှာဒီဝန်ကြီးဌာနတစ်ခုလုံးမှာ policy formulation လုပ်ဖို့ရေနောက်တစ်ခုအဲ့ policy ကို account ထဲပုံနဲ့ဒီဝန်ထမ်းတွေနဲ့ထိဆက်ပေးမယ် company secretary နဲ့အောက်ကဝန်ထမ်းတွေအကုန်လုံးအဲ့ဒါကြီးအကုန်လုံးတစ်ခုအစ်မိုင်းကိုပြန်ပြီးတော့ ရှင်နယ်ရီဗျူးလေ
အဲ့ဒီတော့အခုလိုဝန်ကြီးဌာနတွေပေါင်းပြီးရှော့ချဖွဲ့စည်းတဲ့ပေါ်လက်တွေမှာဘလို့ဖြစ်လာမယ်လို့မြင်ပါလဲလို့မေးရမှာတော့ကြည်ပါချစ်စော့ကပဲသူ့အနေနဲ့အကောင်းမြင်တယ်နိုင်ငံတကာကလည်းပူးပေါင်းဆောင်ရွက်ကူညီမှုတွေပိုများလာပြီးမူဝါဒချမှတ်လှုပ်ဆောင်အကောင့်ထဲဖော်ရမှာပိုထိရောက်လာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ
ဝန်ကြီးဌာနတချို့ပေါင်းစည်းဖို့သမ္မတသစ်ကအဆိုပြုထားတဲ့အပေါ်မှာဒီကြွညင်သူတို့ရဲ့သုံးသက်ချက်တွေကိုဦးဝင်းမင်းကစူးစီးတင်ပြပေးခဲ့တာပါတစ်ဆက်တည်းမှာပဲဒီသမ္မတသစ်ရဲ့ဒီအဆိုပြုချက်အပေါ်မှာဖိပားရောက်မြန်မာအလုပ်သမားတွေနဲ့မြန်မာရေးလှုပ်ရှားသူတွေရဲ့အမြင်ကိုလည်းကြည့်အောင်ပါဒီကနေ့ဒီသမ္မတသစ်ရဲ့အဆိုပြုချက်ထဲမှာအလုပ်သမားအလုပ်အကိုင်နဲ့လူမှုဖူလုံရေးဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနနှစ်ခုကိုပေါင်းပြီးတော့အလုပ်သမားလူမှုဝန်အလုတ်တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအဖြစ်နဲ့တခုတည်းထားရှိဖို့အဆိုပြုထားတာလည်းပါပါတယ်ဒီအဆိုပြုချက်ဟာပြည်ပထွက်အလုပ်လုပ်ကင်နေကြတဲ့ရွှေပြောင်းအလုတ်တမတွေအတွက်ပို့ပြီးတော့အဆင်ပြေလာနိုင်တယ်လို့ဆိုပြီးရွှေပြောင်းအလုတ်တမရေးဆောင်ရွက်သူတွေနဲ့အလုတ်ကင်ရှာဖွေရေးအေဂျင်စီတချို့ကတော့ကြိုဆိုကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်မအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ရှင်
အရင်အစိုးရလက်ထက်မှာဝန်ကြီးဌာန36ခုရှိခဲ့ပြီးဒီထဲကဝန်ကြီးဌာနတွေကိုချစ်ချစ်လေးလေးဖြစ်အောင်ပြန်လည်ပြင်ဆင်ပြီးတချို့ကိုဖျက်သိမ်းပြီးတချို့ကိုပြန်လည်ပေါင်းစည်းကာဝန်ကြီးဌာန22ခုကိုသာထားရှိမယ်ဆိုပြီးလက်ရှိဖွဲ့စည်းမဲ့ NLD အစိုးရတက်ကဆုံးဖြတ်ထားတာပါဒါဟာအစိုးရအသုံးစရိတ်တွေကိုရှော့ချဖို့အတွက်ရည်ရွယ်ခဲ့တာလို့လဲဆိုပါတယ်ပြည်ပကိုထွက်ပြီးအလုလုကင်နေတဲ့ရှေ့ပြောင်းလုံသမားတွေဟာတိုင်းပြည်လူဦးရေရဲ့ဆရာကိုင်နှုံးခန့်ရှိတယ်ဆိုပြီးရှေ့ပြောင်းလုံသမားရေလှုပ်ဆောင်နေသူတွေကခက်မှန်းတွက်ဆထားတာပါဒီလိုနိုင်ငံအပြောင်းလဲဖြစ်နေတဲ့ကာလမှာလူဝင်မှုကြီးကြပ်ရေးဌာနနဲ့အလုသမားဝန်ကြီးဌာနနှစ်ခုပေါင်းမဲ့ကိစ္စကြောင့်ရှေ့ပြောင်းလုံသမားတွေအတွက်ဘာတွေအကျိုးရလဒ်တွေဖြစ်လာနိုင်တယ်လဲဆိုတာကိုတော့ထိုင်းနိုင်ငံကရှေ့ပြောင်းလုံသမားရေလှုပ်ဆောင်နေသူဦးမိုးကျိုးကအခုလိုပြောပါတယ
်သောက်သာရထောက်ထားရေလှုပ်ချက်ကမှညွှန်ကြားတာလွယ်ကူညံဆန်တယ်ပြီးတော့ရှေ့ပြောင်းလုံသမားတွေမှာတော်တော်များများအနေပါမပုံနေနေတကောင်ကင်းလို့ဆိုရဲစားစားနဲ့ထောက်ထားရေမရှိကြဘူးအဲ့ဒီလိုအပ်ချက်တွေကိုညံညံဆန်ဆန်ဖြည့်ပြီးပြီးမယ်လို့ယူကြည့်ရတယ
်မလေးရှားနိုင်ငံကအလုသမားတင်ပို့နေတဲ့အေဂျင်စီတစ်ခုကတာဝန်ရှိသူတဦးကလည်းဒီလိုဝန်ကြီးဌာနနှစ်ခုပေါင်းစည်းလိုက်တာဟာအလုသမားတွေအတွက်အဆင်ပြေမှုတွေရှိလာမှာဖြစ်တယ်လို့လည်းဆိုလိုက်ပါတယ်
။ပေါင်းရရောပိုကောင်းတယ်ဆိုတာဟိုတခါကျရင်အလုသမားဝန်ကြီးဌာနစာအုပ်ဆုံးရင်လောက်ဘက်ကမှသွားပြီးတော့အစီအစဉ်ခံလာတယ်။အဲတော့ဝန်ကြီးဌာနတစ်ခုဒီအောက်ကျွန်တော်တို့ဒီအလုသမားဝန်ကြီးအောက်တယ်ခိုးထည့်လိုက်မယ်ဆိုရင်တော့ဟိုအလုသမားဝန်ကြီးဌာနကပြီးရဆိုရင်အကုန်လုံးဒီစာအုပ်ရှိတာပါတော့ခါးခါးတစ်ခုတွေကလည်းကိစ္စပြတ်သွားတာပေါ့မှာ။ပေါင်းပို့ပြီးပိုကောင်းတာပေါ့မှာ။ဝန်ကြီးဌာနတစ်ခုကိုသွားပြီးဘုရားမခံရတော့ဘူးခုနောက်လောဘကအကြောက်ရလို့အလုံးမဝင်နေတာကြောက်ရလို့ဖြစ်နေတာကြီးတယ်ဆက်လက်မထားကုန်တဲ့ကလေးတွေကဟိုစောက်လာကြောက်ရလောဘကအလုံးမဝင်နေတာဆစ်ဆေးတယ်ပြီလောဘကရှိမှစောက်ထုတ်ဖို့အတွက်တခါပြေးရေးတခါပြန်သွားသုံးဆင်းတော့ပြန်ဖြစ်နေရတာ
အရင်တုန်းကတော့ဌာနနှစ်ခုအောက်မှာရှေ့ပြောင်းလို့သမားတွေကလုပ်ငန်းတွေကိုဆောင်ရွက်ရမှာအခက်အခဲတွေရှိခဲ့ကြောင်းကိုလည်းထိုင်းနိုင်ငံကရှေ့ပြောင်းလို့သမားရေးဆောင်ရွက်နေသူဦးအောင်ကျော်ကအခုလိုပြောပါတယ်
ဒီလိုတမားဝန်ကြီးဌာနနဲ့ဒီကျွန်တော်လူမှုကြီးကြပ်ရေးဌာနကတီးခြားစီဖြစ်ပေါ်နေတဲ့အတွက်ကြောင့်ဒီပတ်မှာရောက်နေရှေ့ပြောင်းလို့တမားအရင်နဲ့လှုပ်ဆောင်တဲ့အခါမှာတဘူးတပေါင်းနဲ့မဖြစ်တဲ့ကြောင့်ဌာနတခုချင်းကိုပေါင်းလိုက်လာပြီးလှုပ်ဆောင်နေရတဲ့ကြောင့်လုပ်သားတွေကပုံမှန်ဖြည့်ပြားပြီးမှချုပ်ဖြေးပူလီတဲ့ကျတဲ့မှာလူလည်းရှိရပါတယ်အဲ့တော့အခုလိုတပေါင်းကြီးတဲ့ဖြစ်မှုစဉ်ဒီအမှစပတ်လို့ရှေ့ပြောင်းလို့တမားနဲ့ပတ်သက်တဲ့အချက်နဲ့အထောက်အထားယူမှာဆိုရင်လူမှုကြီးကြပ်ရေးလည်းအဲ့ဒါမှပါနေပြီးတော့အလိုတမားကြီးနဲ့ပတ်သက်တဲ့ဒီလူအထက်တက်တီထောက်ထားဆက်ရဆက်နံလို့ကြလို့ဆိုရင်ခန္ဓာတစ်ခုချင်းအောက်မှာပဲပုံမူလေကူလည်းညံသွားပြီးကုန်ကြတဲ့နေကြမယ်ဟိုအချင်းပြေးသွားလိုက်နိုင်မယ်လေကျွန်တော်တုံ့တက်နိုင်ပါတယ်ခင်ဗ
ျအရင်တုန်းကတော့ဝင်းကြီးဌာနတွေအတွက်ဝင်းကြီးနဲ့ဒုဝင်ကြီး60ကျော်လောက်ကိုခန့်အပ်ထားပြီးဝန်ထမ်းတွေကိုလည်းအတော်များများခန့်အပ်ထားတာပါအခုလိုမျိုးဝင်းကြီးဌာနတွေကိုပေါင်းစည်းလိုက်တာတွေရှော့ချလိုက်တာတွေကိုနောင်လာမယ့်အစိုးရသစ်လက်ထက်မှာလှုပ်ဆောင်သွားမှာဖြစ်တဲ့အတွက်အုပ်ချုပ်ရေးဆိုင်ရာကိစ္စတွေမှာနိုင်နှင်းမှုတွေရှိမရှိဆိုတာတွေလည်းမေးခွန်းထုတ်စရာတွေရှိလာနိုင်တယ်လို့အောက်ခြေအဆင့်ဝန်ထမ်းတွေကြားမှာလည်းဝန်ထမ်းဥယျာဉ်ရှော့ချမှာကိုစိုးရိမ်ပူပန်မှုတွေလည်းရှိနေတာပါဒီလိုဝန်ကြီးဌာနတွေရှော့ချတာတွေပေါင်းစည်းတာတွေလာမဲ့သက်တမ်းအတွင်းအကောင့်ထဲဖော်မဲ့အစိုးရရဲ့လုပ်ငန်းတွေအတွက်အားနည်းချက်တွေအားသာချက်တွေလည်းရှိနိုင်တဲ့အတွက်လာမဲ့အစိုးရသက်ဟာဒီကိစ္စတွေနဲ့ပတ်သက်လို့လည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရဖွယ်ရှိတယ်လို့လည်းဝေဖန်သူတွေကသုံးသပ်ကြပါတယ်ရှင်
ထိုင်းနိုင်ငံကနေမအေးအေးမှသတင်းပေးပို့ခဲ့တာပါရှင်အခုကတော့ဒီမြန်မာလူခွေရည်နဲ့ပတ်သက်တဲ့သတင်းကိုလည်းအလှည့်ပေးချင်ပါတယ်မြန်မာနိုင်ငံမှာလူခွေရည်ချိုးဖောက်မှုတွေကြကြပြက်ပြက်ဆက်ပြီးတော့ရှိနေသေးတယ်လို့လူခွေရည်တက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်ဆယ်စုနှစ်နဲ့ချီပြီးတော့လူခွေရည်ချိုးဖောက်မှုတွေရှိခဲ့တာကြောင့်လာမယ့်အရက်သားအစိုးရအနေနဲ့စိန်ခေါ်မှုတွေဆက်ပြီးတော့ကြုံရနိုင်တယ်လို့လည်းပြောပါတယ် ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွင့်ရေးကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ UPR လို့ခေါ်တဲ့ဒီနိုင်ငံချင်းအလိုက်လူခွင့်ရေးပြန်လည်သုံးသပ်တဲ့အစည်းအဝေးကိုတက်ရောက်နေတဲ့ညီမျှချင်းမြန်မာအဖွဲ့ကဒီညွှန်ကြားရေးမှူးဦးအောင်မျိုးမင်းကိုကိုအောင်ကဆက်သွယ်မေးမြန်းလာမှာတော့အခုလိုစပြောပါရရှင်
။ဟုတ်ကဲ့ဒီကနေ့ကတော့မြန်မာနိုင်ငံအစိုးရအနေနဲ့အရင်တုန်းကနိုင်ငံတကာကနေအတိမတ်တောင်းဆိုထားတဲ့လူခွင့်ဆိုင်ရာအကြံပေးချက်တွေကိုဘယ်အချက်လက်ခံမလဲ။ပေးချက်တရားတော့လက်မခံဘူးလဲဆိုတဲ့အကြောင်းကိုတင်ပြတာဖြစ်ပါတယ်မြန်မာနိုင်ငံကိုယ်စားလှယ်နော်ဒီတမ်းမတ်ကြီးဥမာဝေကနေဒါကိုဘယ်ဟာလက်ခံမရှိကြလဲပြီးလို့ရှိရင်တချို့သောနိုင်ငံတွေကနေဒီကိစ္စနဲ့ပတ်သက်ပြီးတော့ယူဆချက်တွေကိုပြောပြတာရှိတယ်နောက်တစ်ခုကတော့ဒီ NGO တွေကနေလဲဒီလက်ရှိမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အစိုးရတွေဘာတွေလုပ်တင်လဲဆိုတာကိုတင်ပြပြောဆိုတဲ့အစီအစဉ်ခုနကပဲပြီးသွားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီကိုအောင်မျိုးမင်းတို့ဒီ equality မြန်မာပေါ့နော်ညီမျှချင်းမြန်မာအနေနဲ့ရောဒီမြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေများတင်ပြခဲ့ပါလဲခင်ဗျ။ဟ
ာကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ရေဘူးကခြုံပြီးတော့တင်ပြတာရှိပါတယ်။အဲ့ဒါတွေကတော့ကျွန်တော်တို့လက်ရှိဖြစ်နေတဲ့ဒီလူမျိုးလူခွင့်ကာကွယ်စောင့်ရှောက်သူများဖမ်းဆီးမှုကိစ္စတွေအဲ့ဒါကတိုင်းရင်းသားဒေသတွေမှာအကြမ်းဖက်မှုတွေဖြစ်တာကြောင့်မို့တိုင်းရင်းသားပြည်သူတွေပေါ်ထိခိုက်မှုရှိတာတွေအဲ့ဒါကမတရားတဲ့ဥပဒေနဲ့ဖမ်းဆီးခံရပြီးအခုချိန်ထိကျွန်တော်ထားကြအမှုဆွဲနော်ရင်ဆိုင်နေရတဲ့ဒီကျောင်းသားတွေပါဝင်တက်ကြွလှုပ်ရှားသူတွေအကြောင်းနောက်တော့မြို့သမီးပေါ်အကြမ်းဖက်မှုနဲ့ကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာတွေကျွန်တော်တင်ပြတာရှိပါတယ်ခင်ဗ
ျအစိုးရဘက်ကကိုယ်စားလှယ်အနေနဲ့ရောဘယ်လိုတုံ့ပြန်မှာလဲဒီချက်နဲ့ပတ်သက်ပြီးတော့
အစိုးရဘက်ကကိုယ်စားလှယ်ကတော့သူတို့အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကအရင်ကထက်တိုးတက်လာတယ်ဆိုပြီးတော့ဒါကိုတင်းတင်းကြပ်ကြပ်ပြောဆိုတာရှိတယ်ဗျဒီလိုမျိုးလူခွေကာကွယ်စောင့်ရှောက်တဲ့သူတွေကိုဖမ်းဆီးမှုကိစ္စအဲ့ဒါတွေကိုကျွန်တော်ထောက်ပြတဲ့အချိန်မှာသူတို့ရဲ့ဖြည့်ရှင်းချက်ထမှာပါပါလဲဆိုရင်တိုင်းပြည်မှာနော်လူခွင့်နဲ့ပတ်သက်ပြီးလှုပ်ဆောင်လို့ဖမ်းတဲ့လူတယောက်ဝမ်းမရှိဘူးဖမ်းထားတဲ့လူအားလုံးကယာစိုးဝဲမှုကြောင့်ဖမ်းထားတဲ့လူပဲဖြစ်တယ်ဒါကြောင့်မို့နိုင်ငံရေးအကျဉ်းသားတွေလွတ်ပါဆိုတဲ့အကြောင်းကြောင့်သူတို့ကလုံးဝလက်မခံဘူးဆိုတဲ့အကြောင်းပြောတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလူမျိုးလှုပ်ဆောင်နေဒီအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုကိစ္စနဲ့ပတ်သက်ပြီးပြောဆိုတဲ့အခါမှာတချို့သောအချက်တွေကမှားယွင်းနေတာရှိတယ်ချက်ကားပြောဆိုတာဖြစ်တယ်ဆိုတဲ့အကြောင်းကြောင့်ပြောပါတယ်ဒါပေမဲ့တစ်ဖက်ကလည်းအခုလိုမျိုးကျွန်တော်တို့တင်ပြချက်တွေကိုလည်းသူတို့အနေနဲ့နားထောင်ပါမယ်နောက်တစ်ခါမှလည်းပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ပါမယ်ဆိုတဲ့အကြောင်းကိုညီကုန်းချုပ်မှာပြောသွားတယ်အဲ့တော့ကျွန်တော်တို့ကဘယ်လဲဘယ်ဟာကိုရှေ့စကားနောက်စကားဘယ်လိုမျိုးကျွန်တော်ယူရမလဲမသိဘူးခင်ဗျာ
နောက်တစ်ခုကဒီတိုင်းရင်းသားလက်နက်ကိုင်ဒေသကဒီတိုက်ပွဲတွေအကြောင်းပေါ့လေဆိုတော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီကော်မျိုးမင်းတို့အနေနဲ့တင်ပြတဲ့ခါမှာရောသူတို့ဘက်ကဘယ်လိုတုံ့ပြန်ပြောဆိုပါလဲ
အခုဆိုလို့ရှိရင်ငင်းချမ်းကြီးတွေရရှိနေပြီနောက်တစ်ခါတတိလုံးပြစ်ခတ်ရစေးရရှိနေတဲ့အတွက်ငင်းချမ်းကြီးလုပ်ငန်းစဉ်တွေကိုတွားနေပြီဆိုတော့အကြောင်းပဲအတိအကျဆောင်းပြီးပြောသွားပါတယ်အဲ့နေရာတွေမှာအမျိုးသမီးတွေပါဝင်ခွင့်ရှိအောင်လှုပ်ဆောင်တဲ့ဆိုတာကိုလည်းသူတို့ပါသူတို့ပြောသွားတယ်ဒါပေမဲ့လက်ရှိတိုက်ပွဲတွေဖြစ်နေတယ်အဲ့ဒီရဲ့ရလတ်ရဒုက္ခတွေဒီဒါပါအပြစ်နဲ့ကျွန်တော်တို့အရက်သားတွေပြင်းမှန်းနှိပ်စက်ခံထီးတဲ့အကြောင်းအရာနဲ့ပတ်သက်လို့သူတို့ဘာမှမပြောဆိုတော့ပါဘူ
းဒါပေမဲ့ဒီထူးခြားတာကတော့အခုဆိုလို့ရှိရင်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲလေဖြစ်ပြီဆိုတော့ဒီလာမယ့်အစိုးရသစ်လက်ထက်မှာရောလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအောင်တိုးတက်လာမယ်လို့ခန့်မှန်းထားပါလဲခင်ဗျ
အခုဆိုလို့ရှိရင်ကျွန်တော်တို့ဒီသမရကိုကျွန်တော်ပထမအဆုံးအယက်သားသမရအနေနဲ့ရွေးချယ်တင်ပြနိုင်တယ်ဒါကိုကြိုးစားပါတယ်ဒါပေမဲ့ကျွန်တော်တို့ဒီအစိုးရရဲ့အခက်အခဲကိုနားလည်ပါတယ်ဘာကြောင့်လဲဆိုတော့အရင်အစိုးရကကြံခဲ့တဲ့လူခွင့်ချိုးဖောက်မှုကိစ္စတွေမပြီးမပြတ်သေးသောလူခွင့်ရေးကိစ္စတွေကိုသူတို့လက်ဆက်လက်ပြီးကင်တွယ်ဖြေရှင်းရမယ်ဆိုတော့တာဝန်သူတို့ရောက်ရှိနေတယ်အဲ့ဒါကြီးကကျွန်တော်တို့မလွယ်ဘူးဗျဘာကြောင့်လဲဆိုတော့ကျွန်တော်တိုင်းပြည်ကတခြားတိုင်းပြည်လိုကိစ္စတစ်ခုနှစ်ခုပဲရှိတာမဟုတ်ဘူးလူခွင့်ချိုးဖောက်မှုမျိုးစုံနေရာဒေသဘောင်းဆောင်မှာရှိနေတဲ့အရာဖြစ်တဲ့အတွက်သူတို့အတွက်စိန်ခေါ်မှုတွေတော့ရှိမယ်ဆိုတော့ကျွန်တော်သိတယ်ဒါပေမဲ့တခုကျွန်တော်ညှော်လင့်ချက်ရှိတာကတော့ဒီလိုမျိုးကြွေးချက်တင်ပြရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေထဲမှာကျွန်တော်တို့လူခွင့်ရေးအကြောင်းကိုကိုယ်တိုင်ကိုယ်ကျချိုးဖောက်ခံရတဲ့သူတွေပါတယ်အဲ့တော့လှုပ်ချင်တဲ့စန္ဒရှိမှာတော့ကျွန်တော်တို့လုံးဝတန်တရားရှိစရာမလိုဒါပေမဲ့ဘလို့လုံနိုင်မလဲဆိုတဲ့အချက်ကိုတော့ကျွန်တော်တို့စက်ပြီးတော့စောင့်ကြည့်နေတယ်လို့ကျွန်တော်တို့အရက်ဖက်လူမှုအဖွဲ့အစည်းတွေကဘလိုမျိုးပူးပေါင်းဆောင်ရွက်ပြီးတော့အိုင်ဒီရဲ့လူခွေတမိုင်းကြောင်ကောင်းအောင်ဘယ်လိုလုပ်နိုင်မလဲဆိုတာလဲကျွန်တော်မြေလက်ကမ်းကြိုးဆိုနေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ရဲ့2016ခုနှစ် March လ18ရက်ကြာတာရင်းညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ25လိုင်းနိုမီတာ23နဲ့50တို့ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးမှာပါနှလုံးဝန်းကျင်မှာရေဝင်ပြီးတော့မွန်းချက်တဲ့ရောဂါအကြောင်းကျန်းမာရေးကဏ္ဍမှာနားဆင်ရမှာဖြစ်တယ်လို့ဒီဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဦးမှာပါ
သူတို့ကတိုက်လူမျိုးဖြစ်တယ်ဒါပေမဲ့ပမာပြည်မှာနေတာကြာပြီပေါ့ဗျာအဲ့ဒါတော့သူတို့စာပေရင်ကျင်းမှုကိုတီထောင်တယ်အဲစာပေဝင်ကျင်းမှုကလည်းသူတို့အစိုးရက
ရှမ်းပြည်မြောက်ပိုင်းကမျိုးနွယ်စုတစ်ခုကိုမုံဝန်းပမာတိုင်ရင်သားအဖြစ်နဲ့အစိုးရကသတ်မှတ်လိုက်တဲ့အပေါ်မှာရှမ်းပြည်နယ်ဒေသခံတွေရဲ့အမြင်သဘောထားတွေအပါအဝင်တိုင်ရင်သားဒေသတွေကအခြေအနေအဖြစ်ပြက်တွေကိုတော့မကြခင်တင်ဆက်ပေးမယ်တိုင်ရင်သတင်းလောအစီအစဉ်မှာနှားဆင်ရမှာပါဒီလိုပတ်စင်ကဏ္ဍတွေကအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာဒီနှလုံးပတ်ဝန်းကျင်မှာရေဝင်လာပြီးတော့မွန်းချက်တဲ့ယောဂါတွေဖြစ်လေရှိပေမဲ့လို့အချိန်မီကုသနိုင်မယ်ဆိုရင်အသက်ဆုံးရှုံးမှုမရှိနိုင်ဘူးလို့ကျန်းမာရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်။ဘာကြောင့်မလို့ဒီလိုယောဂါဖြစ်ရပြီးတော့ဖြစ်လာရင်လည်းဘယ်လိုလက္ခဏာတွေပြတတ်တဲ့ဘယ်လိုကုသမှုတွေနဲ့ကာကွယ်မှုတွေလှုပ်ဆောင်နိုင်မလဲဆိုတာကိုတော့နှလုံးခွဲစိတ်အထုကုဆရာဝန်ကြီးနောက်နှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက်ခဌာနမူဒေါက်တာခင်မောင်အေးကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရရှင
်။ Okay, ပမခါဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးနဲ့သွေးကြောယောဂါတွေကအဖြစ်များလာပြီးတော့ဒီအသက်အန္တရာယ်လည်းကြီးလာတာကြောင့်ဒီနှလုံးအရေးပေါ်ဖြစ်တဲ့ပြဿနာတွေထဲမှာအဖြစ်များတာတွေဖြစ်တဲ့နှလုံးသွေးကြောခြင်းနဲ့ယောဂါနဲ့လေးဘက်နာယောဂါကြောင့်ဒီနှလုံးအဆုရှင်တွေပျက်စီးတဲ့ယောဂါတွေကြောင့်ကျွန်တော်တို့အရင်အခေါက်တည်းကပြောခဲ့ကြရတယ်ပေါ့ဆရာနော်ဒီတစ်ခေါက်တော့ဆရာကြီးနောက်စိုးရင်စရာတစ်ခုဖြစ်တဲ့နှလုံးပတ်ဝန်းကျင်မှာရေတွေဝိုင်းပြီးတော့နှလုံးပေါ်ဖိပြီးတော့ပေါ့ဆရာနော်တင်းကျပ်လာတဲ့ယောဂါကြောင့်ဆက်ပြောအောင်ဆရာအဲ့ဒီတော့ဒီ cardiac tamponade လို့ခေါ်တဲ့ဒီနှလုံးကိုရေတွေဝိုင်းဖိတဲ့ယောဂါကကျွန်တော်တို့နိုင်ငံမှာအဖြစ်များလားဆရာကြီး
ဒီဟာကိုအဖြစ်များတယ်ဆိုတာနဲ့ကျွန်တော်တို့မကြာခဏတွေ့နေရတဲ့ယောဂါတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂါကဘာကြောင့်အထူးကဖြစ်ရလဲဆရာ
အမင်းမျိုးရှိပါတယ်ဘိုးရေဝင်သွားပဂီယာဘိုးရေအိုင်စ်ဘိုးဘိုးတော့ကျောကပါဘိုးရေကြောင့်အသွေးအနေပေါ်ပေါက်ပြီးတော့နှလုံးအရေးဝိုင်းကြတဲ့ပြဿနာကြီးဖြစ်တတ်ပါတယ်အများကြီးအောင်ပြောရရင်တော့နှလုံးကရေငေါင်းထဲမှာလွတ်လွတ်လပ်လပ်နေနေတာမဟုတ်ပါဘူးဒီမှာ8 days ဆိုရတယ်8 days မှာသာသူကလွတ်လပ်စွာမမှန်ခုံနေခြင်းဖြစ်ပါတယ်အဲ့ဒီအကလေးနဲ့ငလုံးရဲ့စတာလေးမှာအရေးတွေအတိုက်ရောက်တော့သဘာဝအရာလေးရှိပါလေ။ဒါလည်းနဲ့သင်္ခါရက်ညားလာပြီးတော့ငလုံးကိုဒီမှာဝိုင်းပြီးတော့ဖိထားတယ်ဆိုတော့ငလုံးကအားကျလာတတ်တဲ့သဘောလေးရှိပါလေ။အမှန်တကယ်မှာတော့ဒီဘက်တီးရီးယား infection တွေကြောင့်ဘိုးဝင်ရာတွေကြောင့်ဖြစ်ရတာအပြင်အခြားအကြောင်းအရာတွေလည်းအများကြီးရှိပါလေ။ဥပမာဆိုတော့ autoimmune ကိုရဲ့ယောဂါကြီးဒီစာကြောင်းဖြစ်တဲ့ယောဂါကြီးတခြားအထူးကြံရရတဲ့ယောဂါကြီးအဲ့ဒီပုံကြောင့်လည်းနှလုံးပေးမှာသွေးတွေရေတွေဝိုင်းပြီးတော့ဖြစ်လာတဲ့ပြဿနာတွေဖြစ်တတ်ပါလေ။အဲ့တော့ဒီဟာကဖြစ်လာတဲ့အခါမှာပုံမှားကတော့နှလုံးနဲ့စားရှိပါလေ။ဒီမျိုးကတော့ဥမာကြောက်ကအားနဲ့ပါတဲ့လူတွေမှာယူရီးယားခေါ်တဲ့လူတွေမှာနှလုံးပေါ်ဝင်ကြမှာရေတွေဝိုင်းလာတာရှိတတ်ပါလေ။အဲ့လိုဝိုင်းလာလို့ရှိရင်ตัวตะกี้นี่ตะกี้นี่ตีละไอ้ตัวเจ้าณลงดาจี้ดาจี้ดาเตปาวินขึ้นมาเลยณลงอ่ะอีกก็ตําหมาจี้ขึ้นเลยจี้ละไอ้อะน่ะเจอตัวคันไหนชื่ออะไรยุคเนี่ยนี้ณลงเนี่ยเตปาวินขึ้นมาอะยีดีวายลาพี่สรุปเนาะณลงเนี่ยลูกบ้านส่งการนี่ตัวไม่ลงไหนก็เว้ยเนี่ยณลงอ่ะปิดในคันนี้เจอเลยเนาะตลอดเลยสู้ได้ฉินี้ยกออกมา
เลยโอเคเสียอะแล้วทีเนี้ยมาကိုဆိုးတာကတော့ဆရာကကပြောတဲ့ဒီယုတ်တရဲ့နှလုံးနားမှာရေဝိုင်းလာတော့ပါဆရာเนาะတဖြည်းဖြည်းချင်းထပ်စားလို့ရှင
်ဟုတ်ကဲ့
ပါဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဆရာကြီးအခုလိုဖြစ်လာလို့ရှင်ဆရာเนา
ะဟုတ်ကဲ့
သိနိုင်တဲ့လက္ခဏာပါဆရာเนาะအရေးကြီးဆုံးကတော့စောစောသိပြီးတော့စောစောကုနိုင်ပြီးတော့အရေးကြီးတာပါဆရာ
ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့စောစောစီးစီးသိနိုင်တဲ့လက္ခဏာဆရာရှိလားဆရာအခုလိုယုတ်တရဲ့မဖြစ်ခင်မှာပေါ့
ကျွန်တော်တို့ဒီသေ င်းအပိုင်းမှာတော့သိနိုင်တဲ့လက္ခဏာတွေရှိပါတယ်။ဒါပေမဲ့အဓိကအားဖြင့်ဆိုလို့ရှိရင်တော့အင်ဂျင်နီယာတွေအနေနဲ့ပေါ့ပြီးဖို့ဆိုတော့စဉ်းစားကြလည်းမလွယ်ပါဘူး။သို့တော်လည်းပဲသိနိုင်ကြီးရှိတယ်ဆိုတာကိုသံသယဖြစ်ပေါ်ရာတွေကတော့လူတယောက်ကရုတ်တရက်အသက်ရှူကြလာတတ်ပါလေ။သူကတာမန်ကြက်တာလည်းမတူရင်လည်းနှလုံးတွေးဝင်ကြနေပါပြီးပြီးလာတဲ့အတွက်ကြောင့်ငလုံးလေးကိုသွင်းမှုနိုင်လို့ကြောင့်သွေးကြောတွေတင်းပြီးတော့မျက်နှာတွေဟာရည်ရဲပြီးတော့အခါလေမျက်နှာကြီးကပြပြီးတော့တင်းနေတာတွေ့ရပါလိမ့်မယ်။နောက်တစ်ခုကလယ်ပင်အကျောတွေထောင်းတွေကလည်းတွေ့ရပါလိမ့်မယ်။အဲဒီနှစ်ချက်ကတော့ရုပ်ရည်လည်းတက်ရှူကျက်ပြီးတော့နေရာတန်ရခက်လာတယ်။အဲ့လိုမျိုးတွေလည်းတွေ့ရတတ်ပါလေ။အဲလိုတွေ့လာပြီဆိုလို့ရှိရင်အိမ်တွေကတော့ဒီလိုဆွတ်ကျက်တဲ့လူတော့ကျွန်တော်ကျင်းနဲ့အများဆုံးဆေးရုံကိုပို့မယ်လို့ကျွန်တော်ယူဆတယ်။ဒါပေမဲ့ချင်းုံရောက်သွားတဲ့အခါမှာတော့ကျမကြီးကိုစောက်ရှောက်ပြီးနေကြောင်းနေနေပြီးအထူးသဖြင့်ငလုံးဓာတ်တွေပါဒီမှာအနည်းစဉ်ဒီမှာလည်းကြီးတွေ့နေလူတွေအနေနဲ့ကြည့်ရမယ်ဆိုရင်တော့ဒီဟာတမယချင်းချင်းဖြစ်မှာပါဥပမာရောက်ရောက်ချင်းဒီလက္ခဏာအသေးလို့ကျမရဲ့လူဆိုတော့ငလုံးရဲ့အရေးကကြီးနေတာလားတွေ့ရလိမ့်မယ်နောက်တစ်ချက်ကတော့ ECG လက်ကြည့်တဲ့အခါမှာဘူးတစ်ဆာနေသွားတဲ့အတွက်ကြောင့်ပြစ်ပြက်ကငလုံးကနေကျွန်တော်တို့လက်တို့ဒီလိုစီးသွားတဲ့အပိုင်းတွေမှာနေသွားတဲ့ကြောင်သူကတူကိုကြီးပုတ်နေတာလားတွေ့ရတာလေ။နောက်တစ်ခုကတော့ဘူးကိမှာဆိုလို့ရှိရင်တော့သေယုံကြီးတွေစစ်မြေသေယုံကြီးတွေကျွန်တော်ညနာမှာအဲကိုဆိုရဲအရင်းနဲ့ကြီးတဲ့ဟာမှာကြီးလိုက်လို့ဆိုရင်တော့နှလုံးရဲ့ဘေးမှာအရေးတွေဝိုင်းနေတာလားတွေ့ရမှာလေ။စစ်ချင်းအရေးယူပြီးဆောင်ရမယ်ကိစ္စတစ်ခုလည်းဖြစ်ပါလေ
။ဟုတ်ကဲ့ဆရာ။အခုလိုဒီလက္ခဏာတွေသိလာပြီးသေယုံမှာလည်းစစ်နိုင်ပြီဆိုလို့ရှိရင်တော့အရေးပေါ်အနေနဲ့အများကုသမှုလုပ်နိုင်တယ်ပေါ့ဆရာနော
်ဟုတ်ကဲ့
အဲ့တော့ဘယ်လိုကုသမှုမျိုးတွေနဲ့အောင်မြင်အောင်လုပ်နိုင်လဲဆရာ
နှလုံးကိုရေဝိုင်းပြီးအရေးတွေကဖိထားပြီးဆိုတာတိတာနဲ့တကယ်လည်းတော့အဲ့ဒီအရေးတွေထုတ်ပေးဖို့ကကျွန်တော်တို့ကအဓိကတာဝန်ဖြစ်တယ်အဲ့ဒါတွေထုတ်ပေးဖို့ဆိုတာကတော့ညီညွတ်အောင်နာနေပြီးတော့အထက်စုပ်ပြီးတော့လေအဲ့ဒီအရေးတွေကိုထုတ်ပြတာတနည်းနောက်တနည်းကညီညွတ်အောက်ကနေပဲခွဲချိန်ပြီးတော့နှလုံးရဲ့အကာရပေါ့လေပရိက္ခာရအဲ့ဒါကိုဖောက်ပြီးတော့အဲ့ဒီကသွေးလိုပါလို့ကျုပ်နဲ့အနေဖြစ်ပြီးတော့ထုတ်ပေးတာဒီအဲအဝကျွန်တော်တို့ကအမြန်ဆုံးဆောင်ရွက်ပေးရမှာ ਨੇ အဲလိုပေးလိုက်တော့မှဒီကနှလုံးထဲကိုဝိရိယဝင်နေပြီးတော့နှလုံးကလည်းပြန်ပြီးတော့အဲရှိရသေးတယ်ညှို့တွန်းနိုင်မှာဖြစ်တဲ့အတွက်ဒီကြောင့်မှမျက်နှာကျင်းပြီးတော့နေလာရောရမယ်လေမင်းကပြီးကြတယ်ရောပြောမယ်ဒီကုန်လုံးအားကောင်းလာမယ်ဒီဟာပြောရမယ်ဆိုလို့ရှင်တော့အရေးပေါ်ပါပဲဒါကအမြန်ဆုံးဆောင်ရွက်ဆောင်ရွက်မှသာလေကျွန်တော်တို့ကအသက်နိုင်နေတယ်လို့ယူဆတယ
်ဟုတ်ကဲ့ဆရာအခုလိုဒီဖြစ်တာကိုမြန်မြန်သိပြီးတော့မြန်မြန်ကုနိုင်ဖို့ကအရေးကြီးဆုံးဖြစ်တဲ့နေရာမှာမဖြစ်အောင်ဆရာကြီးကာကွယ်နေတဲ့အနေထားရှိလားခုနဆရာပြောတဲ့ဒီဘက်တီးရီးယားတွေဗိုင်းရပ်စ်ပိုးတွေကြောင့်ဖြစ်တယ်နောက်ဒီအော်တိုအင်မျူနိုကင်ဆာတို့ဒီထိခိုက်တန်ရာတွေကြောင့်ဖြစ်တယ်ဆိုတော့ဒီအကြောင်းတွေကိုတစုံတရာသိထားတဲ့အပေါ်မှာကာကွယ်နေတဲ့အနေထားရှော့ချနေတဲ့အနေထားရှိလားဆရာကြီ
းဒီလို patient တွေကခုနပြောတဲ့မျိုးတွေကို cancer patient တို့အဆုတ်ကင်ဆာပေါ့ဒီအဆုတ်ကင်ဆာတွေပြီးတော့ဒါဒီကနေနှလုံးအတားအိုးဖောက်ပြီးတော့သွားတာတော်တော်လေးဖြစ်နေရပါတယ်အဲ့တော့တခြားယောဂါရှိနေပေးရှင်နေမှာလဲ follow up ပါလေမမလာတော့ပြရတဲ့ကမ္မဓာတ်မှရိုက်ကြည့်မယ်ဆိုလို့ရှိရင်အချိန်လေးက ECG တွေရိုက်ကြည့်မယ်လုံးဝတခါပြရတာလို့သာမြင်ပေါ့ဗျာဒီလို follow up ပြန်မှာအခါအနေဆိုလုပ်ကြည့်ရင်အားဖြင့်တော့အချိန်ကြီးတွေ့နိုင်နေတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အဝင်းမင်းစီစဉ်တက်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်။မကြခင်မှာတိုင်းရင်းသတင်းလောကအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုကတော့ဥဟောင်းခေရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြပါမယ်။ပြည်သူ့လွတ်တော်မှာစစ်တပ်ကိုယ်စားလှယ်နဲ့ပြည်သူ့ကိုယ်စားလှယ်တို့အကျိုးစီးပွားခြင်းပြည်ပခါဖြစ်ပုံကိုဥဟောင်းခေနဲ့အတူကိုကျော်သိန်းတို့ကသုံးသပ်တင်ပြထားပါရရှင်။
ကျပ်ပပတီကြီးစိုးတဲ့လွတ်တော်တက်ဝင်လှုပ်ရှားလာတာဟာဥွှေမန်းနဲ့ဥခင်အောင်မြင့်ရဲ့ဆွဆောင်ချက်ဖြစ်တယ်လို့သူတေတီအချို့ကသုံးသပ်ပါတယ်။ပါတီဆွဲလူမျိုးဆွဲဝါဒဆွဲပုဂ္ဂိုလ်ဆွဲမထားတဲ့လွတ်တော်ရဲ့အစင်းလာကောင်းကိုတိမ့်တိမ့်ကြဖို့ဒေါန်ဆန်းစုကြည်ကလည်းပြောပါတယ်။ဒါပေမဲ့စစ်ဘုံနဲ့အယတာထိတ်တိုက်တွေ့တာကိုပြည်သူလွတ်တော်မှာမြင်နိုင်ပါတယ်။ပြည်သူလူထုကိုအချိန်မရွေးဖိနှိပ်နိုင်တဲ့1950အရေးပေါ်စီမံမှုဥပဒေရုပ်သိမ်းပေးဖို့ကိုယ်စားလှယ်ဦးသိန်းညွန့်2017မှာအစိုးတင်သွင်းတဲ့အခါချက်ပေါ်လွတ်တော်မှာတောက်ခံသူ10ဦးသာရှိလို့အရေးနိုင်သွားပါတယ်။အရေးပေါ်ဥပဒေပြင်ဆင်ပြီးတင်ပြတဲ့အခါမှာမ မဆွေးနွေးပဲမှတ်တမ်းတင်ဖို့သာချက်ဖို့လွတ်တော်ကလွန်ခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကဆုံးဖြတ်ပါတယ်ချက်ဖို့လွတ်တော်ရဲ့ဇန်နဝါရီလ15ရက်နေ့ဆွေးနွေးပွဲမှာစစ်တပ်ရဲ့မြေယာသိမ်းပိုက်မှုနဲ့စီးပွားရေးလုပ်ငန်းတွေကိုဒေါက်တာအောင်မိုးညိုကဝေဖန်ဆွေးနွေးတာကိုတပ်မတော်ဂုံတိတ်ကတိုက်ခိုက်တယ်ဆိုပြီးစစ်တပ်ကိုယ်စားလှယ်ကကန့်ကွက်တဲ့အတွက်လွတ်တော်နိုင်ငံကဦးရွှေမန်းကဆွေးနွေးမှုကိုဟန်တားလိုက်ရပါတယ်ဒီဆွေးနွေးချက်ကိုလွတ်တော်မှတ်တမ်းကပေးဖြစ်ပြီးဘူးလေစစ်တပ်ကိုယ်စားလှယ်ကတောင်းဆိုပါတယ
်ပြည်သူ့လွတ်တော်တွေစတင်ကျင်းပပြီးမကြာမီအစိုးရဟောင်းရဲ့လုပ်ငန်းချုပ်ကိုရပ်ဆိုင်ထားဖို့ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်တင်သွင်းတဲ့အရေးကြီးအဆိုကိုထောက်ခံရင်စစ်တပ်ရဲ့လိုရကြောင့်ဒေသခံတွေနစ်နာဆုံးရှုံးရဖို့ကိုကိုယ်စားလှယ်ဦးကျော်အောင်လွင်ကဝေဖန်ဆွေးနွေးပါတယ်ဒါကိုစစ်တပ်ကိုယ်စားလှယ်လူပိုမှူးကြီးမိုးကျော်ဦးကကန့်ကွက်ပြီးခြေပပါတယ်ဝေဖန်ချက်နဲ့ခြေပချက်ကိုပြည်သူ့လွတ်တော်ရဲ့ဖေဖော်ဝါရီ26ရက်အမှတ်တမ်းမှာဖော်ပြထားပါတယ်စစ်တပ်ကိုဝေဖန်တာကိုကန့်ကွက်တဲ့အနေနဲ့စစ်တပ်ကိုယ်စားလှယ်အားလုံးမတ်တရက်စန္ဒပြကြပြီးဝေဖန်ချက်ကိုလွတ်တော်အမှတ်တမ်းကပယ်ဖျက်ပေးဖို့တောင်းဆိုပါတယ်ဒါကြောင့်စစ်တပ်နဲ့ပတ်သက်တဲ့ဝေဖန်ချက်ကိုစီကံနဲ့မညီလို့လွတ်တော်အမှတ်တမ်းကပယ်ဖျက်ဖို့ရုံးအဖွဲ့ကိုညွှန်ကြားကြောင်းမလ10ရက်နေ့ကျင်းပတဲ့လွတ်တော်အစည်းအဝေးမှာဥက္ကဋ္ဌဦးဝင်းမြင့်ကကြေညာပါတယ်
ပြည်သူအကျိုးစီးပွားနဲ့စေအုပ်စုအကျိုးစီးပွားပဋိပက္ခဖြစ်တာကိုလွတ်တော်သစ်မှာအထင်ရှားပြနေပါတယ်။စေအုပ်စုအကျိုးစီးပွားကိုကာကွယ်ဖို့သာစိတ်ဝင်စားတဲ့စစ်တပ်ကိုယ်စားလှယ်ဟာပုဂ္ဂိုလ်ဆွေးနဲ့ဂိုင်းကနဆွေးကိုသာအဓိကထားပြီးအဝေးဖန်မခံနိုင်ပဲဖြစ်နေပါတယ်။ဥပမာပြည်တွင်းပြည်ပမှာနာမည်ပြည့်နေတဲ့စစ်ဗိုလ်ဟောင်းဦးမြင့်ဆွေးကိုဒုသမရအဖြစ်စစ်တပ်ကိုယ်စားလှယ်ကရွေးချယ်တာမျိုးဖြစ်ပါတယ်။သမရမဖြစ်နိုင်လို့ဒေါ်စန်းစုကြည်ကသူယုံကြည်သူကိုဒုသမနာအဖြစ်ရွေးချယ်တာကိုတံပြန်တဲ့အနေနဲ့ဗိုလ်သားရွှေယုံကြည်စိတ်ချရတဲ့ဥမြင့်ဆွေကိုရွေးတာဖြစ်ပါတယ်တကယ်တော့ရွေးကောက်ပွဲမဝင်သူကသမရဖြစ်နိုင်တာဟာအခြေခံဥပဒေရဲ့သရုပ်ပြတ်မှုဖြစ်ပါတယ
်လွတ်တော်တဲ့နဲ့အစိုးရတဲ့လက်ထက်မှာနိုင်ငံရေးအကျဉ်းသားမရှိအောင်ဆောင်ရွက်မယ်လို့ NLD အဖွဲ့ချုပ်ကကြေညာထားပါတယ်ဦးသိန်းစိန်အစိုးရကလူငင်းချမ်းသာခွင့်တွေပေးနေပေမဲ့နိုင်ငံရေးအကျဉ်းသား80ကျော်နဲ့အမှုရင်ဆိုင်နေရတဲ့နိုင်ငံရေးလှုပ်ရှားသူ400ကျော်ရှိနေကြောင်းသိရပါတယ်လူအခွင့်အရေးတရားမျှတရေးနဲ့နိုင်ငံရေးလှုပ်ရှားသူကိုနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ဖို့ဥပဒေပညာရှင်များနိုင်ငံရေးအကျဉ်းသားဟောင်းများနဲ့ NLD အဖွဲ့ချုပ်ကအဆိုပြုပေမဲ့ဥပဒေမပြဌာန်းနိုင်ခဲ့ပါဘူးနိုင်ငံရေးအကျဉ်းသားဆိုတဲ့စကားရပ်ကိုအတိတ်ပဲဖွင့်ဆိုဖို့အစီအစဉ်မရှိကြောင်းနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့အခွင့်ထူးခံအကျဉ်းသားကိုမလိုလားကြောင်းပြည်ထောင်စုဌာနဒုဝန်ကြီးဘုံမှုချုပ်ကြော်ကြော်ထွန်းမနှစ်ကပြည်သူ့လွှတ်တော်မှာပြောသွားပါတယ
်လွှတ်တော်မှာဥပဒေပြဋ္ဌာန်းရင်တာမအများစုထောက်ခံမဲတာလိုအပ်တယ်မို့စစ်ဘုံမပါဘဲပြဋ္ဌာန်းနိုင်ပါတယ်ကိုလိုနီခေတ်မှာအကျဉ်းသားကို A B C ဆိုပြီးအတန်းစား၃မျိုးခွဲထားပါတယ်ရာဇဝတ်မှုနဲ့ထောင်ချသူကို C တန်းမှာထားပြီးနိုင်ငံရေးကြောင့်ထောင်ချသူကို A တန်းနဲ့ B တန်းမှာထားပါတယ်တမ္မာနိုင်ငံရေးသမားကို B တန်းမှာထားပြီးတခင်ဆိုးလိုခေါင်းဆောင်မျိုးကို A တန်းမှာထားပါတယ်။ A တန်းအကျဉ်းသားဟာထွက်သမျှသတင်းစာအားလုံးကိုမှာဖတ်နိုင်ခွင့်ရှိပါတယ်။အခုခေတ်နိုင်ငံရေးအကျဉ်းသားနဲ့ရှင်လိုက်ရင်ကိုလိုနီခေတ်နိုင်ငံရေးအကျဉ်းသားဟာစိန်ခါဟိုတယ်ပေါ်မှာနေရတယ်လို့ဖြစ်နေပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝေးမြင့်အပါအဝင် NLD လွတ်တော်ကိုယ်စားလှယ်အတော်များများဟာနိုင်ငံရေးအကျဉ်းသားဖြစ်ခဲ့ဘူးတာကြောင့်ဒီပြဿနာကိုလွတ်တော်တဲ့ကဘယ်လိုကင်တွင်မယ်ဆိုတာအရေးကြီးပါတယ်။နိုင်ငံရေးလှုပ်ရှားသူတွေကိုအလွယ်တကူဖမ်းဆီးထောင်ချနိုင်တဲ့1950အရေးပေါ်စီမံမှုဥပဒေဟာလည်းလွတ်တော်တဲ့ကင်တွင်ရမယ့်ကိစ္စဖြစ်ပါတယ်။ကျန်းဖို့လွတ်တော်မှာဒီဥပဒေကိုရုပ်သိမ်းဖို့ထောက်ခံခဲ့သူဦးဝင်းမြင့်ဟာပြည်သူ့လွတ်တော်တဲ့မှာဥက္ကဋ္ဌဖြစ်လာတဲ့အတွက်အရေးပေါ်စီမံမှုဥပဒေနဲ့နိုင်ငံရေးအကျဉ်းသားကိစ္စကိုပြန်လည်ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ဥောက်ခင်တဲ့ကိုကျော်ကျော်သိန်းတို့စီစဉ်တက်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားအောင်ပါရှင
်။ရွေးချယ်ခံသမရဦးထင်ကျော်ဦးဆောင်မဲ့ဆိုရဖွဲ့တည်းရဲ့ဝန်ကြီးဌာနအရေးအတွက်စီးနေထွက်လာပါပြီ။အခုအရေးအတွက်ထက်ဝန်ကြီးဌာနတွေရှော့ချထားတာကြောင့်အခုအစိုးရဖွဲ့တည်းမှာပါမဲ့အစိုးရဖွဲ့ဝင်အရေးအတွက်ဟာအရင်ကရှိခဲ့တာတည်းပူပြီးနေတော့မှာပါဒီဆိုရသည့်ဖွဲ့စည်းပုံနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238255 လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်တော်ရရှင်တွေချိန်မီဆက်သွယ်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့ကိုလည်းချက်ပြီးတော့ဖိတ်ခေါ်ပါတယ်ရှင် VU American အတန်းရဲ့ကြာသာပရိနိညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လေးပေးနေတာပါအခုကတော့တိုင်းရင်းသတင်းလောအစီအစဉ်အလှည့်ပါတိုင်းရင်းသားဒေသတွေကအခြေအနေအဖြစ်ပြက်သတင်းတွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့နေကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားတာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပြက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အေယာရီမြစ်စုံရေကာတာအပါဝင်တခြားရေကာတာစီမံကိန်းတွေရပ်ဆိုင်ဖို့အတွက်ကချင်ဒေသခံတွေစုတောင်းပွဲကျင်းပခဲ့ကြပါတယ်တနင်္လာရီတိုင်းဒေသကြီးကဘန်းချောင်းကြောက်မီးရွှေစီမံကိန်းကိုKNU ကနေပြန်လည်လေ့လာစုံစမ်းသွားမယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတန်မွန်ရဲဒေသကတရုတ်စာပေရင်ကျေးမှုအတိကသုံးဆွဲတဲ့တရုတ်နယ်ပွားတွေကိုမြမအစိုးရကနေမုံဝန်းဗမာတိုင်းရင်းသားလို့သတ်မှတ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါအစိုးရသက်အနေနဲ့အေယာဝတီမြစ်ပေါ်ကမြစ်ဆုံရေကာတာစီမံကိန်းအပါအဝင်တခြားရေကာတာစီမံကိန်းအားလုံးကိုထောက်ရရဆိုင်ပေးဖို့မတ်လ14ရက်နေ့ကြားရောက်တဲ့နိုင်ငံတကာမြစ်ချောင်းများဆိုင်ရာအထိမ်းအမှတ်နေ့မှာကချင်ပြည်နယ်ဒေသခံတွေနဲ့ဂိုင်းကနပေါင်းစုံကနေဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်မြစ်ဆုံစီမံကိန်းပြန်လည်လှုပ်ဆောင်လာမှာကိုဒေသခံတွေကစိုးရိမ်နေပြီးအစိုးရသက်လက်ထက်မှာမြစ်ဆုံစီမံကိန်းထောက်ရရဆိုင်သွားဖို့မျှော်လင့်နေကြသလိုသူတို့ရဲ့မူလနေရင်းကိုပြန်လည်နေထိုင်ခွင့်ပေးဖို့လိုလားတယ်လို့ဒေသခံတော်လူရာကပြောပါတယ်ဒေသခံတွေဟာအေယာဝတီမြစ်စုံစီမံကိန်းကြောင့်တောင်ဖရမလီယံမြစ်စုံစတဲ့ခြေရွာတွေဟာအခုခါမှာအောင်မြင်သာစံပြခြေရွာမှာပြောင်းရွှေ့နေထိုင်ကြပါတယ်ဆူတောင်းပွဲကိုမြစ်ချနာမျိုးကအဖွဲ့အစည်းတွေနဲ့ဒေသခံများပြည်သူအယောက်300ကျော်တက်ရောက်ခဲ့ပါတယ
် KNU ထင်းချုံနယ်မြေဖြစ်တဲ့တနင်္လာရီတိုင်းဒေသကြီးထဝယ်ခရိုင်ထဲကပန်ချောင်းကြောက်မီတွဲစီမံကိန်းကြောင့်လူမှုပတ်ဝန်းကျင်ထိခိုက်တဲ့အခြေအနေကို KNU ဘဟုကနေပြန်လည်လေ့လာစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။မတ်လ13ရက်နေ့က KNU ဘဟုကော်မတီဝင်နဲ့ပန်ချောင်းဒေသခံတွေနဲ့အတူလူမှုအဖွဲ့အစည်းတို့ကမဲဆောက်မြို့တွင်တွေ့ဆုံရာမှာပန်ချောင်းကြောက်မီတွေနဲ့ပတ်သက်ပြီး KNU ဘဟုဘက်ကပြန်လည်စုံစမ်းသွားမှာဖြစ်တယ်လို့တွဲဖက်တွေတွင်ရင်းမှုတက်ပတူစောသောတီပွဲကပြောပါတယ်။ကုမ္ပဏီများကကြောက်မီတွေတူးဖော်တဲ့အခြေအနေရဲ့တင်ပြထားတဲ့အချက်လက်တွေကို KNU ခေါင်းဆောင်ပိုင်းဘက်ကတော့မယုံကြည်တဲ့သဘောမျိုးတွေရှိနေတယ်လို့လည်းတာကဘောကရင်လူငယ်အဖွဲ့ကနော်တပီးတာကပြောပါတယ်အဲ့ဒီပန်ချောင်းဒေတာမှာ KNU နဲ့အစိုးရတို့နှစ်ဖက်အုပ်ချုပ်တဲ့ဒေတာဖြစ်ပြီးနှစ်ဖက်ခွင့်ပြုချက်နဲ့မီဖလာဝါကုမ္ပဏီနဲ့ Thai Esther ကုမ္ပဏီတို့ကပြီးခဲ့တဲ့2012ခုနှစ်ကတည်းကကြောက်မီတွေစတင်တူးဖော်နေပါတယ်
မွန်ပြည်နယ်ကြက်မြော်မြို့နယ်က MLC ဘီလက်မြေစက်ယုံလေးပတ်ရေးမှာကြောက်မီသွေးကိုအသုံးပြုနေတာကြောင့်ဒေသခံတွေကြမ်းမာရေးထိခိုက်မှာကိုစိုးရိမ်နေလို့သဘာဝတယံဇာတချင်းမြတ်နိုးသူများအသင်းအတွင်းရေးမှူးဦးတန်းစော်ကပြောပါတယ်ဘီလက်မြေစက်ယုံလေးပတ်ရေးအတွက်လျှက်စစ်ဒါမှမဟုတ် gas နဲ့လေပတ်ရေးကိုဒေသခံတွေလိုလားတယ်လို့သူကပြောပါတယ်အခုလိုသဘာဝပတ်ဝန်းကျင်ထိခိုက်မဲ့လုပ်ရက်တွေကိုအစိုးရအနေနဲ့ထိရောက်စွာတာဝန်ယူလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့သဘာဝတယံဇာတချင်းမြတ်နိုးသူများအသင်းဝင်ဦးဝင်းဘိုကပြောပါတယ်လက်ရှိမှာ MCL ဘီလက်မြေစက်ယုံမှာတုံးဖို့လိုအပ်တဲ့ကြောက်မီးသွေးတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကကုမ္ပဏီကနေတင်ပေါ်နဲ့တည်ယူနေစေဖြစ်ပါတယ်
ထောင်တန်တနည်းချမှတ်ခံထားရတဲ့ရခိုင်မျိုးတပ်ပါတီကမင်းပြမျိုးနဲ့အမန်နမဲဆန္ဒနယ်မြေပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလအောင်ညွန့်ကိုမတ်လ14ရက်နေ့ကမြောက်ဦးခရိုင်တရားရုံးကနေတရက်တည်လွတ်ပေးလိုက်ပြီးဖြစ်ပါတယ်ဦးလအောင်ညွန့်ကိုဒီနှစ်ဇန်နဝါရီလ28ရက်နေ့ကမေပုံမျိုးနဲ့တရားရုံးကပိုင်နက်ကျူးလွန်မှုချိန်ချောက်မှုပုံမှန်တွေနဲ့တရားစွဲဆိုပြီးထောင်တန်တနည်းချမှတ်ခဲ့တာပါအမှုကိုဖေဖော်ဝါရီလ2ရက်နေ့ကမြောက်ဦးတရားရုံးမှာအယူခံဝင်ပြီးခရိုင်တရားရုံးမှာ3ကြိမ်မြောက်ကြားနာပြီးမှအခုလိုလွတ်ပေးလိုက်တာဖြစ်ပါတယ်အခုအခါဦးလောက်အောင်ညွန့်မှာလွတ်တော်စီဝေတက်ဖို့အတွက်စစ်တွေမြို့ကိုရောက်ရှိနေပြီဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်
မြန်မာစပကြီးမွေခေါ်ကိုခံပညာမျိုးစုံသုံးလက်ဝိတမအန်ဆန်အောင်လာဟာမြန်မာနိုင်ငံကိုစားပြုအဖြစ်အီဂျစ်နာမည်ကျော်တိုက်ခိုက်ရေးတမမိုဟာမက်အာလီနဲ့ မတ်လ18ရက်နေ့ရန်ကုန်သူဝနအကွင်းမှာထိုးသတ်ကြမှာဖြစ်ပါတယ်အခုပွဲဟာအောင်လအတွက်ပထမအကြိမ်မြန်မာပြည်အတွင်းထိုးသတ်မဲ့ပွဲဖြစ်ပြီးဒီပွဲဟာအလွန်အရေးကြီးတယ်လို့ကိုယ်နိုင်ငံကိုယ်လူမျိုးရှိမှာအခုလိုထိုးသတ်ရမှာအံ့ဩစရာခံစားချက်တစ်ခုခံစားတယ်လို့အန်ဆောင်အောင်လကဆိုပါတယ်ထိုးသတ်ပွဲတစ်လျှောက်အောင်လဟာ16ပွဲနိုင်6ပွဲရှုံးခဲ့ပြီးပြန်ဘက်အလီကတော့10ပွဲနိုင်9ပွဲရှုံးထားသူဖြစ်ပါတယ်အသက်31နှစ်အရွယ်အန်ဆောင်အောင်လဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာမွေးဖွားခဲ့တာဖြစ်ပြီး2014ခုနှစ်မှာအမေရိကန်ပြည်ထောင်စုအန်ဒရူးစ်တက္ကသိုလ်မှာစိုက်ပျိုးရေးပညာသင်ယူနေရာက MMA ကစားသမားလောကကိုဝင်ရောက်ခဲ့ခြင်းဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာနေထိုင်တဲ့မျိုးနွယ်စုတစ်ခုကိုမုံဝန်းဗမာတိုင်းရင်းသားလို့သတ်မှတ်လိုက်ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးရုံးကနေထုတ်ပြန်ခဲ့ပါတယ်။ဗမာတိုင်းရင်းသားလို့အစိုးရကနေသတ်မှတ်လိုက်တဲ့အပေါ်ရှမ်းပြည်နယ်ဒေသခံတွေရဲ့အမြင်သဘောထားတွေဘယ်လိုရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးထားပါတယ်ရှင်။
ရှမ်းပြည်မြောက်ပိုင်းမူဆက်ခရိုင်ကုတ်ခိုင်မြို့နယ်တာမွန်းကျဲဒေသကတရုတ်စာပေတရုတ်ယဉ်ကျေးမှုအတိကတုံတဲ့မုံဝန်းလူမျိုးတွေဟာပမတ်တပ်မတော်လက်အောက်ခံပြည်သူစစ်တပ်ဖွဲ့ဖွဲ့စည်းလာရာကနေနိုင်ငံသားခွင့်ထူးရလာတယ်လို့ရှမ်းတိုင်းတမျက်ဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဆိုင်ဆောင်အောင်ကပြောပါတယ
်သူတို့ကတရုတ်လူမျိုးဖြစ်တယ်ဒါပေမဲ့ပမာပြည်မှာနေတာကြာပြီပေါ့ဗျာအဲ့ဒါတော့သူတို့စာပေယဉ်ကျေးမှုကိုတည်ထောင်တယ်အဲစာပေဝင်ကျင်းမှုကလည်းသူတို့ဆွေးရစီမလည်းမပုံတင်တယ်ပေါ့ဗျာအဲ့ဒီကနေပြီးတော့သူစီတူစီလက်ဖြစ်တယ်သူတို့နေမှာရောက်တဲ့ကိုနေပြူဟာမှုတိုင်ရင်မှုတွေနဲ့ခင်မင်ပြီးတော့အဲ့ဒီဟာတွေကသူတို့ကိုမုန်းဝန်းလူမျိုးဆိုပြီးတော့မှသူတို့ကိုမပုံတင်ပေးပါဆိုတောင်းဆိုတယ်ပေါ့
ဘိုးစင်ဘေးဆက်ပမာပြီးမှနေလာတဲ့အတွက်သူတို့ဟာပမာတိုင်ရင်သားပဲလို့မုန်းဝန်းဒေတာခန်ဦးအဖုံကပြောပါတယ်
ကျွန်တော်တို့လည်းလူပဲဗျာအဖို့ဘွားလည်းဒီမှာပဲတည်တယ်ပြီးတော့ကျွန်တော်တို့လည်းဒီမှာပဲမွေးရတော့ကျွန်တော်တို့တောက်လျှောက်ဒီမှာပဲနေနေလာတော့တို့ပမာပဲပေါ့ဗျာပမာကြီးတဲ့တိုင်းရင်သားပဲပေါ့
တိုင်းရင်သားလူမျိုးတစ်မျိုးတတ်မှတ်ဖို့လူထုစန္ဒခံယူရလိမ့်မယ်လို့ဆန်ပိုက်ချာနယ်အက်ဒီတာချုပ်စာရေးဆရာရှမ်းစာပေပညာရှင်ဟွန်းကာယန်ကပြောပါတယ
်တကယ်လို့အဲ့ဒီလူမျိုးကိုတိုင်းရင်သားဖြစ်လက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့ပမာကြီးမှာလက်ရှိနေထိုင်နေကြတဲ့တိုင်းရင်သားလူမျိုးစုကြီးအကုန်လုံးရဲ့သဘောထားကိုရယူသင့်တယ်referendum သဘောမျိုးလိုအပ်ရင်လုပ်တဲ့တယ်။မဖြစ်မနေပြီးမယ်ဆိုရင်တော့မှနိုင်ငံသားအဆင့်ကိုအရင်ဆုံးပေးရပါမယ်။ဒီတိုင်းသားအဆင့်ကိုချက်ချင်းလက်ငင်းပေးလိုက်တယ်ဆိုတာစေုပ်စုတစ်ခုကသူ့လုပ်ပိုင်ခွင့်တည်းကနေအရာနည်းလမ်းမကျဆိုလုပ်သွားတာပဲ။ဒါကိုကျွန်တော်အနေနဲ့လက်တင်ခံနိုင်ကြအကြောင်းမရှိပါဘူးခင်ဗျာ
။မြန်မာတိုင်းရင်းသား135မျိုးကနေ136မျိုးတိုးပြီးတိုင်းရင်းသားလူမျိုးစုတစ်ခုတတ်မှတ်လိုက်တာလားဆိုတာမေးခွန်းထုတ်ဆရာရှိတယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်
။သူတို့ဟာဗမာနိုင်ငံသားလာဖြစ်တာလားဘုမဟုဒီလူမျိုး135မျိုးဆိုတာထဲမှာသဘရမဖြည့်ပြီးတော့မှ136ဖြစ်တဲ့လူမျိုးတစ်မျိုးဖြစ်လာတာလားအဲ့ဒီဥစ္စာတွေကတော့မင်းဟုတ်တဲ့ပေါ့ဗျာဟာနော်
2010ရွေးကောက်ပွဲတုန်းကအဲ့ဒီဒေတာမှာရှိတဲ့လူမျိုးတွေစံတမဲ့ပေးနိုင်ဖို့နိုင်ငံတော်အေးချမ်းတရားရင်းနဲ့ဖွံ့ဖြိုးရေးကောင်စီကနေမုံမုံပမာလူမျိုးတတ်မှတ်ပြီးမှတ်ပုံတင်နိုင်ငံသားစစ်စစ်ရေးကထုတ်ပေးလိုက်တာဖြစ်တယ်လို့လည်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကနေမတ်လ17ရက်နေ့ကထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဒီနှစ်တွင်မှာတော့တောက်သုံးရေးပြက်လက်မှုတွေနဲ့ကြုံတွေ့နေကြရပါတယ်။ဒေတာကန်အာနာပိုင်တွေအနေနဲ့ကတော့တောက်သုံးရေပြဿနာကိုဖြေရှင်းဖို့ကြိုးပမ်းနေသလိုရခိုင်ဒေသအနှံ့အပြားရေပြက်လက်မှုဖြစ်ပွားနေတဲ့အခြေအနေကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါရရှင
်။ရခိုင်ပြည်နယ်မင်းပြမြို့နယ်စံပလေကျေးရွာအုပ်စုအန်သာစံပြကျေးရွာသားတို့ကသူတို့ကြုံတွေ့နေရတဲ့တောက်သုံးရေအခက်အခဲအခြေအနေကိုအခုလိုပြောပါတယ
်။ရေကကြောင့်ရေတိုင်းတဲ့ကတော့ရေကတည်ချင်တော့မကောင်းဘူး။ရေတိုင်းတော့ရေကနေဒါပေမဲ့ဒီနေ့ကျတော့ဒီရခိုင်ပြည်ရေကြီးရဲ့အချိန်မှာအန်သာစံပြရွာတို့ပါသွားတယ်။ကိုညောင်းလို့ဘုံတော့အဲ့ဒီကံကိုရေကထူလိုက်တယ်ထူလိုက်တော့အဲ့ရေကလောကမရှိတော့ဘူးပြောတယ်အဲ့ရေသေးသေးလေးပဲဆက်တယ်အဲ့ရေကိုသုံးတယ်ကိုကလက်တော်အချိန်မှာတောက်ရေအချိန်ကတော့
ပြေးခဲ့တဲ့နိုင်ကရခိုင်ပြည်နယ်တစ်ခုလုံးရေလွှမ်းမှုခံခဲ့ရတဲ့အတွက်ကြေးရွာအများပြားကသောက်ရေကန်တွေအများအပြားရေလွှမ်းမှုတာခံခဲ့ရပြီးရေကန်တွေကရေတွေကိုစုထုတ်ခဲ့ကြရသလိုတချို့ကြေးရွာတွေမှာလည်းရေကန်တွေပြတ်စီခဲ့ပါတယ်ရခိုင်ပြည်နယ်ကြည်လာဒေသဖွံ့ဖြိုးရေးဦးစီးဌာနကညွှန်ကြားရေးမှုဦးထွန်းဝေကသောက်သုံးရေအခက်ခဲဖြစ်နေတဲ့ရွာတွေကိုရေသန့်စပ်တွေနဲ့အကူအညီပေးနေတယ်လို့ဆိုပါတယ
်
တောင်ကောင်းမြို့နယ်တန်းလွဲ့ဒေသကကြည်ဝတချို့မှာလဲသောက်ရခခဲ့ပြဿနာနဲ့ကြုံတွေ့နေကြရပြီးအဲ့ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဒီလ17ရက်နေ့မှာလူထုအစည်းအဝေးတရက်ခွာဆိုထားပါတယ်မြောက်ဦးမြို့နယ်ကကြည်ဝတချို့မှာလဲသောက်သုံးရခခဲ့ဖြစ်နေပြီးလမ်းမြေ AB လနဲ့မေလဆိုရင်သောက်သုံးရခခဲ့တဲ့ကြည်ဝတွေပုံများလာနိုင်တယ်လို့မြောက်ဦးမြို့နယ်စေပင်ဥက္ကဋ္ဌဦးဦးမောင်သန်းကအခုလိုပြောပါတယ
်ကျွန်တော်တို့မြောက်မှာဒီလိုကြီးဖြစ်ဖြစ်ရှိနေတာကတော့ကျွန်တော်တို့ဒီတောင်ပိုင်းကမြောက်ပိုင်းကနောက်ပိုင်းကဒီပြင်းပိုင်းမှာတော့အဖြစ်ဖြစ်ရှိနေတယ်။ဒီလမ်းနဲ့ဒီလမ်းပြင်မှာတော့ဒီလိုဖြစ်ဖြစ်ရှိနေတယ်။အဲဒီဘက်မှာတော့ဘယ်လိုလုပ်ရလဲဆိုတော့ဒီကျင်းရက်တက်ကျင်းရည်ကြီးကတော့ကျွန်တော်တို့တက်ဆိုင်ကဒီအရေးကြီးတဲ့နောက်ပြီးတော့ဒီကန်တွေကိုဒီလိုတိကျမှုတွေအစီအစဉ်လုပ်နေတယ်
ရေခခဲ့တဲ့ကြေးရွာတွေကိုကုန်းလန့်ရေလန့်တွေနဲ့အရှင်မင်းရေဖျက်ဖြူနိုင်ဖို့အတွက်မြို့ပေါ်ကလူမှုအဖွဲ့စိတ်တွေနဲ့ရှိတ်ဆက်ပြီးစီစဉ်ထားတယ်လို့လည်းဦးမောင်သန်းကပြောပါတယ်ရခိုင်ပြည်နယ်မှာသောက်သုံးရေရှားပါတဲ့ပုံနှကျွမ်းပေါက်တော်မြေပုံမြောက်ဦးမင်းပြားနဲ့ရသေတော်စားတဲ့မြို့နယ်တွေမှာရေကန်ပေါက်130တကန်ကိုဒီနေ့မက်လ31ရက်နေ့ကိုနောက်ဆုံးထတူဖွဲ့မယ်လို့ရခိုင်ပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အစိုးရအသည့်အနေနဲ့အေယဝတီမြစ်ပေါ်ကမြစ်ဆုံရေကတာစီမံကိန်းအပါအဝင်တခြားရေကတာစီမံကိန်းအားလုံးကိုထောက်ရရဆိုင်းပေးဖို့နိုင်ငံတကာမြစ်ချောင်းများဆိုင်ရာအထိမ့်မှတ်နေ့မှာကချင်ပြည်နယ်ဒေသခံတွေကနေဆုတောင်းပွဲပြုလုပ်ခဲ့ကြပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေကြာဒေတာသတင်းတောက်တွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရပါရှင်။ဒီစီစဉ်တဲ့ Do View ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို View Internet Website လိပ်စာ burmese.viewnews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်။ View American တန်ရက်တင်ကြတာ Brainy ညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျမတို့ View ကလည်းထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်မတွေကိုကျမတို့ VOA Internet စာမျက်နှာအပြင်ကို Facebook နဲ့ YouTube စာမျက်နှာတွေမှာလည်း VOA ကထုတ်လွှင့်တဲ့ရုပ်မြင်သံကြားစီစဉ်တွေကိုကြည့်ရှုလို့ရပါတယ်။ VOA ရဲ့သောရရှင်တွေကျမတို့ချီကိုဝေဖန်အကြံပေးလိုတာပဲဖြစ်ဖြစ်စာရေးသားခြင်းနဲ့ဆိုရင်တချင်းတောင်းလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်ကနေကိုတော့ line to meter 32 40 49နဲ့ 50 တို့ကနေဖန်ယူနာဆင်လို့ရပါတယ်အခုတော့သတင်းချင်းချုပ်ကိုကိုချွတ်ချော်သိန်းကညင်ညာပေးပါအောင်မယ်ရှင
်ဘာရဲဆဆုံရောက်ဖက်ကကျွလွန်နဲ့ကျူးလွန်တဲ့စူးသွမ်းရက်စက်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့သူသတ်မှတ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်ယာဇီဒီခရီးယန်နဲ့ရှီးယားမွတ်စလင်တွေအပါအဝင်သူတို့ဘက်ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့ဒေသတွေကလူတွေပေါ်လူမျိုးတုံးတက်ဖြတ်မှုအတွက်Daesh တွေမှာတာဝန်ရှိတယ်ဆိုတော့ကျွန်တော်ရဲ့ဆုံးဖြတ်သတ်မှတ်ချက်ကိုပြောဖို့ရည်ရွယ်ချက်နဲ့ဒီကနေ့ဒီနေရာကိုကျွန်တော်လာတာပါလို့ဝန်ကြီးကယ်ရီကအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကိုဒီကနေ့မှပြောတာပါ Daesh ဆိုတာက IS အစွန်ရောက်အဖွဲ့ကို Arabic ဘာသာစကားနဲ့ခေါ်တဲ့နာမည်ပါ Syria နဲ့ Iraq နိုင်ငံတွေက IS စစ်သွေးကြောအဖွဲ့ကိုစီးရဲရတိုးမြင့်တိုက်ခိုက်တာကြောင့်လွန်ခဲ့တဲ့15လအတွင်း IS အဖွဲ့ရဲ့နေမြေ22ရာခိုင်နှုန်းဆုံးရှုံးပါတယ်ဒါပြင်ဒီနှစ်စကတည်းကဆိုရင်နေမြေ100ရာခိုင်နှုန်းဆုံးရှုံးတာရှိပါသေးတယ်ဒါဟာ IHS Chain စောင့်ကြည့်လေ့လာရေးအဖွဲ့ရဲ့လေ့လာသုံးသပ်ချက်အရသိလာတဲ့ရလဒ်ပါစစ်သွေးကြွရရာပိုပြီးတိကျဖြစ်လာနေပြီးတော့ရော့နဲကြဆင်းလာနေပုံရတယ်လို့ IHS Chain အဖွဲ့ကပြောပါတယ်ဆီးရီးယားနိုင်ငံကနေရုရှားတပ်ဖွဲ့တွေကိုယုံသိမ်းထားတယ်ဆိုတော့မှာပဲလိုအပ်တယ်ဆိုရင်နိုင်ပိုင်းတွင်အဲ့ဒီကိုရုရှားတပ်ဖွဲ့တွေပြန်လွှတ်နိုင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ပြည်ပခအရှိန်မြင့်လာအောင်သူမလုပ်ချင်ပါဘူးလို့ဆီးရီးယားစစ်ပွဲမှာတာဝန်ထမ်းဆောင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုဂုံပြုချီးမြှင့်တဲ့အခမ်းအနားမှာသမ္မတပူတင်ကပြောပါတယ်တူရကီနိုင်ငံမှာရှိတဲ့ဂျာမနီနိုင်ငံရဲ့တန်တမာရေးဌာနတွေနဲ့အကြောင်းတွေကိုလူညုံရေးအကြောင်းပြချက်တွေနဲ့ဒီကနေ့ပိတ်ထားပါတယ်တိုက်ခိုက်မှုဖြစ်လာနိုင်ခြေရှိတယ်ဆိုတဲ့ခိုင်လုံတဲ့သတင်းတွေကိုလူညုံရေးတပ်ဖွဲ့တွေကရထားတာကြောင့်အန်ကာရာမြို့တော်ကတန်ယုံအစ္စတန်ဘူမြို့ကကောင်စစ်ဝင်ယုံနဲ့အဲ့ဒီမြို့နှစ်မြို့လုံးမှာရှိတဲ့ဂျာမန်အကြောင်းတွေကိုပိတ်ထားလိုက်ရတယ်လို့ဂျာမန်နိုင်ငံသားရေးဝန်ကြီးဖရန့်ဗော်ဒါစတိုင်မိုင်ယာကဗာလင်မြို့တော်မှာသတင်းထုတ်တွေကိုပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရေမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ကျွန်မခင်ပြထွေးပါFew American တန်ရဲ့ကြာတာရင်းညအစီအစဉ်လေးကိုည9:00နာရီကနေ 10:00 နာရီထိ line nometer 24 30 25 50နဲ့အစောပိုင်းနာရီဝဲ 9:00 နာရီကနေ 9:00 နာရီခွဲထိကိုတော့ line nometer 190 kHz 1509ကနေအတန်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.